Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇူလိုင်လ10ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညရဲ့အစီအစဉ်မူကတော့ကျွန်မကစုမော်ပါရှင်
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါဒီညတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုမက်ဆူမွန်နဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့မြို့တော်ဝါရှင်တန်မှာ NATO အစည်းအဝေးကိုဒုတိယမြောက်နေ့ဖြစ်ဆက်လက်ကျင်းပနေပါတယ်စင်ကာပူမှာရှိတဲ့ယူမဘန်ရဲ့ရှယ်ယာဈေးတွေကျဆင်းနေပါတယ်မြန်မာအရေးထိုင်းနဲ့တရုတ်နိုင်ငံကြားရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီရဲ့နောင်ချိုအခြေစိုက်အမှတ်606ဒုံးတရင်ကိုရက်တရပတ်နှစ်ပတ်လောက်အပြင်းထန်တိုက်ခိုက်ပြီးတဲ့နောက်မှာတော့ဒီကနေ့ညနေ3နာရီဝန်းကျင်လောက်မှာတောင်ပြည်အမျိုးသားလူမျိုးရေးတပ်မတော် TLL ကသိမ်းယူလိုက်နိုင်ပြီဖြစ်ပါတယ
်နောင်ချိုမြို့မှာတော့ဒီနေ့ပေါ့နော်3နာရီဝန်းကျင်မှာကျွန်တော်တို့ဒီစစ်ကောင်စီရဲ့ဒီ606ဒုံးတရင်တပ်စခန်းကိုတော့ကျွန်တော်တို့ဒီသိမ်းပိုင်နိုင်ခဲ့ပြီဖြစ်ပါတယ်
ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူဒီကိုကန့်ဒေတာလောက်ကင်ဘက်မှာလည်းအင်တာနက်လိုင်းတွေဖြတ်တောက်နေတာရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတာဘဏ်လုပ်ငန်းရှင်တွေကိုစစ်ကောင်စီကနေပြီးတော့ခေါ်ပြီးတော့ဆွေးနွေးမှုအတွက်ဘလို့ရိုက်ခတ်မှုတွေဖြစ်လာနိုင်တယ်လဲဆိုတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်မြောက်အတ္တလန္တိတ်စစ်ရေးမဟာမိတ် NATO အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲဒုတိယမြောက်နေ့အဖြစ်ဒီကနေ့ဇူလိုင်လ10ရက်နေ့မှာအမေရိကန်ပြည်ထောင်စု Washington DC မြို့မှာဆက်လက်ကျင်းပနေပါတယ်။ NATO အဖွဲ့တည်ထောင်ခြင်း85နှစ်ပြည့်နဲ့တိုက်ဆိုင်ပြီးကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲပထမနေ့မှာတော့ NATO မဟာမိတ်အဖွဲ့ရဲ့အကြီးမားဆုံးစမ်းသပ်မှုကိုခံနေရချိန်မှာစုပေါင်းအင်အားတွေကနေငင်းချင်းအတွက်တိစောက်ကြဖို့တမရဂျိုးဘိုင်ဒန်ကသူ့ရဲ့အဖွင့်မိန့်ခွန်းမှာအခုလိုထည့်သွင်းပြောကြားသွားခဲ့ပါတယ်
။ My friends, it's good that we're stronger than ever.Because this moment in history calls for our collective strength.
ကျွန်တော်တို့အရင်ကထက်အင်အားပိုခိုင်မာလာတာကောင်းပါတယ်။ဘာလို့လဲဆိုတော့ဒီအချိန်မှာကျွန်တော်တို့ရဲ့စုပေါင်းအင်အားကိုပြသဖို့တောင်းဆိုနေခြင်းဖြစ်ပါတယ်။ကမ္ဘာမြေပုံကနေယူကရိန်းကိုဖယ်ရှားဖို့ယူကရိန်းရဲ့ယဉ်ကျေးမှုနဲ့ဒီမိုကရေစီကိုအဆုံးသတ်ဖို့လုပ်နေတဲ့ရုရှားကိုယူကရိန်းရောကျွန်တော်တို့အားလုံးပါဟန်တားနိုင်ပါတယ်လို့သမ္မတဘိုင်ဒန်ကပြောသွားပါတယ်။ယူကရိန်းအတွက် NATO မဟာမိတ်တွေရဲ့ပံ့ပိုးကူညီမှုကိုမြင့်တင်ပြီးအဖွဲ့ဝင်တွေကြားလုံခြုံရေးနဲ့ကာကွယ်ရေးကဏ္ဍတွေကိုတိုးမြှင့်ဖို့ရည်ရွယ်တဲ့ဒီထိပ်သီးဆွေးနွေးပွဲမတိုင်ခင် NATO နိုင်ငံခြားရေးဝန်ကြီးတွေပါဝင်တဲ့ဆွေးနွေးပွဲတွေကိုအခုနှစ်အစောပိုင်းတည်းကလာပေါင်းအတော်ကြာဆွေးနွေးခဲ့ကြတာပါဒီထိပ်သီးဆွေးနွေးပွဲမှာယူကရိန်းအတွက်နောက်ထပ်၄ချောင်းရန်ကာကွယ်ရေးစနစ်၅ခုပို့ပေးမယ်လို့လည်းကြေညာခဲ့ပါတယ် NATO အတွင်းရေးမှူးချုပ် Jens Stoltenberg ကလည်းယူကရိန်းစစ်ပွဲမှာရုရှားသာအနိုင်ရသွားခဲ့မယ်ဆိုရင်အီရန်မြောက်ကိုရီးယားနဲ့တရုတ်တို့ကလည်းပို့ပြီးတင်းမာလာလိမ့်မယ်လို့သတိပေးထားပါတယ်ရှင
်ယူကရိန်းနိုင်ငံရဲ့စိတ်ကမ်းမြို့ဖြစ်တဲ့အိုဒါဆာကိုရုရှားတို့ကဒီကနေ့ဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ2ဦးသေဆုံးသွားတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်ဒါဟာဆိုရင်ပယ်ထိန်တဲ့ဒုံးကျည်5ခုဒရုန်းယာဉ်20လို့နဲ့ယူကရိန်းနိုင်ငံတဝမ်းကပြစ်မှတ်တွေကိုရုရှားတို့ပြစ်မှတ်ထားတိုက်ခိုက်မှုရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်ရုရှားတို့ပစ်လိုက်တဲ့ဒရုန်းယာဉ်20တဲက14ခုကိုတော့အိုဒါဆာပါဝင်ဒေသ၈ခုပေါ်မှာကြားဖြတ်ပြီးတော့ပြစ်ချနိုင်ခဲ့တယ်ဆိုတာကိုယူကရိန်းလေတပ်ကပြောပါတယ်ရုရှားဒုံးယာဉ်တွေဟာဒီလိုမျိုးယူကရိန်းရဲ့လောင်စာစွမ်းအင်ဆိုင်ရာအခြေခံအဆောက်အဦတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်နေပါတယ်လို့ Repne ဒေတာအုပ်ချုပ်ရေးမှူးက Telegram လူမှုကွန်ရက်မှာရေးပါတယ်ဒီတော့အတွင်းမှာပဲယူကရိန်းတို့ပြစ်လိုက်တဲ့ဒရုန်းယာဉ်20ကိုလည်းပြစ်ချနိုင်ခဲ့တယ်ဆိုတာကိုရုရှားကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
ဂါဇာမှာမနေ့ကဖြစ်ခဲ့တဲ့လူပေါင်း30နီးပါးတိတ်ဆုံးခဲ့တဲ့စာတင်ကြောင်းတိုက်ခိုက်မှုအပြီးဒီကနေ့မှလည်းဂါဇာလေပိုင်းဒေသကိုအစ္စရေးဘက်ကဆက်လက်တိုက်ခိုက်မှုတွေလုပ်နေပါဗျ။နူစရိတ်မြို့နဲ့ခန်ယိုနစ်မြို့တွေကိုအစ္စရေးကာကွယ်တပ်ဖွဲ့တွေက၄ချောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်အနည်းဆုံးလူ6ဦးတိတ်ဆုံးပြီးအများအပြားဒဏ်ရာရခဲ့တယ်လို့လည်းသတင်းတွေမှာဖော်ပြနေပါဗျ။ပါလက်စတိုင်းအရဲသားတွေခိုလုံဖို့အစ္စရေးဘက်ကညွှန်ကြားထားတဲ့လူသားချင်းစာနာထောက်ထားမှုဘေးကင်းဇုန်ဖြစ်တဲ့ဒါယာဘာလာဒေသမှာရှိတဲ့နေအိမ်တစ်လုံးကိုလည်းလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်လူ10ဦးသေဆုံးခဲ့တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။ဒီလိုတိုက်ခိုက်မှုတွေကအပြစ်အခက်ရဲစဲရေးဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့ Hamas အဖွဲ့တွေကအင်္ဂါနေ့ကသတိပေးထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးရုံးကလည်းအရဲသားတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းစေတဲ့အစ္စရေးရဲ့ရွှေ့ပြောင်းအမိန့်ကိုစိုးရိမ်မိတယ်လို့လည်းပြောပါတယ်ရှင်။
VOA American အသံညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 9885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ 190 kHz 1505အနေနဲ့ထိုးလင်းပေးနေပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓဟူးညထိပ်တန်းရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ရိုးမဘန်အကြီးကဲ search ban ခေါ်ဦးသိန်းဝေကိုစစ်ကောင်စီကခေါ်ယူစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲစင်ကာပူရှယ်ယာဈေးကွက်မှာရှိတဲ့ရိုးမဘန်ရဲ့အစုရှယ်ယာတွေဟာဒီကနေ့ဈေးပိတ်ချိန်မှာ 28.40 ရာခိုင်နှုန်းထိကျသွားတယ်လို့ The Straits Times သတင်းစာမှာဖော်ပြထားပါတယ်။ရိုးမဘန်ဘက်ကတော့စီရင်စည်းကမ်းတွေကိုလိုက်နာပြီးဘန်အကြီးကဲ search ban ကိုဦးသိန်းဝေကလည်းသက်ဆိုင်ရာတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာအင်အားချင်းငွေတွေကိုဘိုးဘန်ရဲ့တတ်မှတ်ချက်ထက်ကျော်လွန်ထုတ်ချေးတယ်ဆိုပြီးပုဂ္ဂလိကဘန်တချို့ကိုအရေးယူထားတဲ့အကြောင်းစစ်ကောင်စီကဒီလာဇန်ပိုင်းကကြေညာခဲ့ပြီးတဲ့နောက်မှာပဲ search ban ကိုထိန်းသိမ်းထားတယ်ဆိုတဲ့သတင်းတွေလည်းထွက်ခဲ့တာပါရိုးမဘန်ဟာအင်ယာချင်းငွေတွေမှာဘိုးဘန်တတ်မှတ်ချက်တဲ့17ရာခိုင်နှုန်းကျော်လွန်ပြီးထုတ်ချေးထားတယ်ဆိုပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်ဒါအပြင်ငွေအပေးယူကိစ္စတွေမှာဘန်တစ်ခုအတွင်းစည်ရင်းအချင်းချင်းဒါမှမဟုတ်တခြားဘဏ်ကိုငွေစင်းလွှဲပြောင်းတဲ့နည်းကိုပုံမအသုံးပြုဖို့စီးပွားရေးလုပ်ငန်းအဖွဲ့အစည်းတွေရဲ့ဘဏ်စင်ရင်းအသစ် special account ကနေပြီးတော့ငွေထုတ်ယူမှုကန့်သတ်မထားပဲငွေသားထုတ်ယူမှုမဖြစ်မနေကိစ္စရပ်တွေအတွက်သာထုတ်ယူဖို့ကိုလည်းစစ်ကောင်စီကညွှန်ကြားထားပါတယ်ဒီညွှန်ကြားချက်တွေကြောင့်ဘဏ်တွေကငွေထုတ်ယူဖို့အခက်အခဲတွေရင်ဆိုင်နေရပြီးတော့နောက်ထပ်ကန့်သတ်ချက်တွေထပ်တိုးလာမှာကိုလည်းငွေအနှံ့သူတွေဘက်ကစိုးရိမ်နေကြပါတယ်ရှင်
ထိုင်းနဲ့တရုတ်နိုင်ငံသားရေးဝန်ကြီးတွေရဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဒုတိယအကြိမ်ညှိနှိုင်းဆွေးနွေးပွဲကိုတော့တရုတ်နိုင်ငံဘေလ်ဂျင်းမြို့တော်မှာဒီကနေ့ကျင်းပပြီးတော့မြန်မာအရေးကိစ္စအပါအဝင်ဒေသရင်းကိစ္စတွေကိုဆွေးနွေးကြပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးမာရီဆန်ဂီရန်ပွန်ဆာတို့ကဒီအစည်းအဝေးကိုပူးတွဲသဘာဝတူဖြစ်နေကျင်းပတာဖြစ်ပါတယ်။အရှာအရေးလန်ချမ်းမဲကောင်ပူပေါင်းဆောင်ရွက်ရေးနောက်မြန်မာနိုင်ငံအရေးကိစ္စတွေအပါအဝင်အာဆီယံနဲ့တရုတ်နိုင်ငံတို့ကြားပူပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်ဆိုတာကို AP သတင်းဌာနကသတင်းထုတ်ပြန်ပါတယ်ဒါပေမဲ့ဆွေးနွေးပွဲမှာဘာတွေအသေးစိတ်ဆွေးနွေးသလဲဆိုတာကိုတော့ဖော်ပြထားတာမရှိပါဘူးမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပခန့်တွေဖြေရှင်းရေးအတွက်တရုတ်နိုင်ငံအနေနဲ့ဒေသရင်းနိုင်ငံအနေနဲ့ပို့ပြီးတော့မှပူပေါင်းဆောင်ရွက်လာသလိုဩဇာလွှမ်းမိုးနိုင်မဲ့နီလန်ပေါင်းစုံကိုတုံးလာတယ်ဆိုပြီးတော့လေလာသူတွေကတုံ့သက်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမြောက်ပိုင်းဒေသမှာဇန်နဝါရီလတုန်းကတရုတ်တို့ဘက်ကကြောင်းဝင်ဆေးဆက်ပေးတဲ့အပြစ်ခတ်ရစရေးပြက်ပြဲပြီးတော့နေဆက်နဲ့နီးဆက်တဲ့နေရာတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကထိုးစစ်ကိုမြန်မာစစ်ကောင်စီတပ်ကအပြင်းထန်ခုခံနေရပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပနိုင်ရေးလမ်းဖွင့်ပေးတဲ့အနေနဲ့ဂျားဖြတ်အစိုးရအဖွဲ့အစည်းတစ်ခုကိုဖွဲ့စည်းပြီးတော့စစ်ကောင်စီကောင်စားဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းကိုအာဏာဆွန့်လွတ်ဖို့နားချပေးဖို့တမရဟောင်းဦးသိန်းစိန်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြီးခဲ့တဲ့ဇွန်လကုန်လုံးကတိုက်တွန်းခဲ့တယ်ဆိုတာကိုဒီကနေ့ထုတ်စင်ကာပူအခြေစိုက် Channel News Asia သတင်းမှာဖော်ပြပါရှိပါတယ်ရှင်
တအမ်းမျိုးသားလူမျိုးရေးတက်မတော် DNL တက်ခွေကစစ်ကောင်စီရဲ့အခြေစိုက်စခန်းတစ်ခုကိုတင်ပိုင်နိုင်ခဲ့ပြီးမဲ့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပြန်လည်ဆုတ်ခွာခဲ့ရကြောင်းနဲ့လာရှုံမျိုးအစိတ်ပိုင်းတချို့ကို DNL တက်တွေဝင်ရောက်နိုင်ခဲ့ပြီးမဲ့လည်းမြို့ကိုအချိန်တိုအတွင်းတင်ပိုင်နိုင်ဖို့ကတော့မလွယ်ဘူးလို့ DNL အဖွဲ့ကဗိုလ်ချုပ်ကြီးတာဖုံးကျော်ရဲ့ပြောဆိုချက်ကိုကိုးကားပြီး AFP သတင်းဌာနမှဖော်ပြထားပါတယ်စစ်ကောင်စီရဲ့အရှိမျောက်တိုင်းစစ်ဌာနချုပ်နေမည်ဖြစ်တဲ့လာရှုံမျိုးတဝိုက်တိုက်ပွဲတွေပြင်းထန်နေတယ်လို့လည်းဗိုလ်ချုပ်ကြီးတာဖုံးကျော်ကပြောပါတယ်စစ်ကောင်စီဘက်ကတော့ပူပေါင်းတပ်ဖွဲ့တွေရဲ့ဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်လာရှုံမျိုးမှာအရဲသား18ဦးတိတ်ဆုံးပြီးတော့24ဦးဒဏ်ရာရခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။လာရှုဒေသခံတွေကတော့မြို့တဝိုက်ကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ပြောထားပါတယ်ရှင
်။ဇူလိုင်လ10ရက်နေ့ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းလှိုင်မြစ်အတွင်းမှာတမန်သိမ်းမောက်တာကြောင့်တမန်ပေါ်မှာလိုက်ပါလာတဲ့သူ16ဦးထဲကနေပြီးတော့10ဦးပျောက်ဆုံးနေပါတယ်။အဲ့ဒီလိုမျိုးပျောက်ဆုံးနေတဲ့သူ10ဦးထဲမှာကျောင်းသား3ဦးပါဝင်ပါတယ်။ရှာဖွေကယ်ဆယ်ရေးတွေကတော့ဆက်ပြီးလုပ်နေပါတယ်လို့မျက်မြင်သက်သေတချို့ကပြောပါတယ် VOA မြန်မာပိုင်းအနေနဲ့ကတော့ပျောက်ဆုံးနေတဲ့သူအရွေအတွက်နဲ့ပတ်သက်လို့စုံစမ်းနေဆဲဖြစ်ပါတယ်ရန်ကုန်မြို့ရဲ့ကြီးမဏိတဖက်ကန်းကနေဘားကရာစိတ်ကန်းကိုကူးတန်းနေတဲ့အချိန်မှာလှိုင်မြစ်အတွင်းကတွဲသင်းမောနဲ့တိုက်မိပြီးတော့အခုလိုမျိုးလှေတိတ်မောက်သွားတာဖြစ်ပါတယ်ရှင် ထိတ်တန်းရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စစ်ကောင်စီရဲ့နောင်ချိုအခြေစိုက်အမှတ်606ဒုံးတရင်ကိုရက်တရပတ်နှစ်ပတ်ခန့်အပြင်းထန်တိုက်ခိုက်ပြီးတဲ့နောက်ဒီကနေ့ညနေ3နာရီဝန်းကျင်မှာတော့တအားအမျိုးသားလူမျိုးရေးတက်မတော် TLN လေးကတည်ယူလိုက်နိုင်ပြီဖြစ်ပါတယ်။တစ်တုံညာနှစ်ကွန်စစ်စင်ရေးအပိုင်းနှစ်စခဲ့တဲ့18ရက်တာကာလအတွင်းမှာတော့တပ်စခန်းပေါင်း40ကျော်ကို TLN လေးဘက်ကတည်ယူထားနိုင်ခဲ့တာပါ။လာရှိုးမှာတော့ဒီကနေ့တိုက်ပွဲတွေပြန်ပြီးပြင်းထန်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုဇော်ဝင်းလိုင်းပြောပြပေးပါရှင်
။ပြီးခဲ့တဲ့ဇွန်လ25ရက်နေ့မှာ TNL ပူးပေါင်းတပ်တွေဟာနောင်ချိုမြို့နဲ့နောင်ချိုမြို့အခြေစိုက်စစ်ကောင်စီတပ်စခန်းတွေကိုဆင်းရဲတိုက်ခိုက်ခဲ့တာမှာ26ရက်နဲ့29ရက်နေ့မှာနောင်ချိုအခြေစိုက်ခမရ115နဲ့114တို့ကိုသိမ်းယူခဲ့ပြီးကြန့်ရှိနေတဲ့အမှတ်606ဒုံးတိုက်ရင်ကိုဆက်လက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့နောင်ချိုအခြေစိုက်606ဒုံးတိုက်ရင်ကိုရတတနှစ်ပတ်ကြာတိုက်ခိုက်ပြီးနောက်သိမ်းယူနိုင်ခဲ့ကြောင်း TNL ပြန်ကြားရေးတာဝန်ခံလွေးရည်ဦးက VOA ကိုပြောပါတယ်
။ဟုတ်ကဲ့နောင်ချိုမြို့မှာတော့ဒီနေ့ပေါ့နော်3နာရီဝန်းကျင်မှာဒီမှာတို့ဒီဒီကောင်စီရဲ့ဒီ6306ဒုတိယတပ်စခန်းကိုတော့ဒီမှာတို့ဒီသိမ်းပိုင်နိုင်ခဲ့ပြီးဖြစ်ပါတယ်။ဟုတ်ကဲ့29ရက်ကနေစပြီးတော့မှဒီနေ့10ရက်အထိဆိုအတင်းနှစ်ပတ်ကျော်ရှိပါပြီ။
တိုက်ပွဲကာလအတွင်းစစ်ကောင်စီဘက်ကလေကြောင်းရောလက်နက်ကြီးပစ်ကူပါအကြိမ်ကြိမ်တိုက်ခတ်ခဲ့တာတွေရှိကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။လောလောဆယ်မှာတော့နောင်ချိုမြို့ကို TNL ကအလုံးစုံထိန်းချုပ်လိုက်နိုင်ပြီလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နေ့ရက်တာအတွင်းမှာတော့မိုးမင်းမြို့နယ်အတွင်းကတပ်စခန်း၄ခုနဲ့မိုးကုတ်မြို့နယ်ကတပ်စခန်း၂ခုထပ်မံသိမ်းယူခဲ့တာပါ။20-20ခုစစ်စင်ရေးအပိုင်းနှစ်စတင်ခဲ့တဲ့16ရက်တာကာလမှာစစ်ကောင်စီတပ်စခန်းစုစုပေါင်း40ကျော်ကိုသိမ်းယူခဲ့ပြီလို့လည်းပြောပါတယ်။
လက်ရှိမှာတော့ကျမတို့စစ်ကောင်စီတပ်စခန်း40ကျော်ကျော်သိမ်းပိုင်နိုင်ခဲ့ပြီဖြစ်ပါတယ
်။ဒီကနေ့မှာတော့မိုးမိတ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းနဲ့မိုးကုတ်ကြောင်မဲနဲ့တီဘောဘက်ကတော့တိုက်ပွဲသတင်းတက်လာတာမတွေ့ရသေးကြောင်းပြောပါတယ်။မိုးကုတ်နဲ့မိုးမိတ်မြို့ကဒေသခံတွေကိုလက်ရှိအခြေအနေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရပါဘူး။မိုးကုတ်ဒေသခံတွေရဲ့လူမှုကွန်ရက်ဆာမျက်နှာမှာတော့ရက်ွက်အတွင်လက်နက်ကြီးကြီးကြတာတွေရှိနေပြီးမင်းတရားရက်ွက်မှာနှစ်ယောက်ထိခိုက်ဒဏ်ရာရတာမှာတဦးကဆုံးရရာကြောင်းရေးသားထားပါတယ်။ရွှေဖီမြေသတင်းဌာနကတော့မိုးမိတ်မြို့မှာ9ရက်နေ့ကတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီကရွှေတောင်ဦးနဲ့တရက်တော်ရွာမှာလေကြောင်းကဘုံကျဲတက်ခိုက်တာကြောင့်အသက်17နှစ်အရွယ်ကလေးတဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့တယ်လို့တရက်တော်ရွာဘုံကြီးကျောင်းနဲ့အနီးနားကအိမ်မှာအလောင်းလေးလောင်းတွေ့ရကြောင်းသတင်းရေးသားထားပါတယ်။လာချုံမြို့မှာတော့အင်္ဂါနေ့ကပြစ်ခတ်တာတွေအတန်ငယ်ငြိမ်သက်ခဲ့ပေမဲ့ဒီကနေ့မနက်ပိုင်းကစတင်ပြီးတိုက်ပွဲတွေပြန်လည်ပြင်းထန်လာနေကြောင်းဒေသခံတဦးကအခုလိုပြောပါတယ်
အဲငါကဆိုတော့ကြာဖြစ်နေအစ်မလေးဟိုငါလည်းတွေ့ရဆောင်လက်နဲ့ပြေတော့ကြာရပြပေခဲ့လာတော့ကျွန်တော်မသိဘူးအလုံးပေါင်းယူတော့မရတော့ဘုနာကြဒီနာကြနေဟုတ်လားအဖြစ်ခါတော့မကြားရတဲ့ဒီရက်ကငါရက်ကလေးရက်ကခုကတော့သူဒီလူတွေမရှိဘူးအကုန်လုံးရှိပြန်သွားကြတယ်အခုက900ပြည့်အထက်ဘုံကြောင်ဟိုဘက်အထက်မှာဘူးအဲ့မှာပြည့်နေတော့မကြမ်းမြင်နေရတယ်လည်းမကြည့်ဘူးဟုတ်လားဆရာကမှတော့ဘာမို့ရတာလဲတကယ်တကယ်တန်ကျေတာရှိတယ်ရပါတော့မှကျွန်တော်အဝေးရနေတာနေတာစမ်းကြမယ်အချင်းကလက်မကြီးကြီးလေးငယ်အခုတိဟိုတာမတိတ်သေးဘူးနည်းနည်းပေါက်လာအချင်းတွေ
မြမဆန်တော်ကြီးညနေ၄နာရီမှာနောက်ဆုံးဖုန်းခေါ်ဆိုခဲ့တာဖြစ်ပါတယ်ခမာယ900ကတော့လာရှိုးမျိုးအရှိတောင်ပဲရက်ွက်9မိုင်အိမ်ဘက်မှာတရှိတာဖြစ်ပြီးတနင်္ဂနွေနေ့ညနေပိုင်းက MNDAA ကတင်ယူခဲ့ပြီးတနင်္လာနေ့မနေ့မှာစစ်ကောင်စီကပြန်လည်တင်ယူခဲ့တာလည်းဖြစ်ပါတယ်။တခြားဒေသခံတဦးကတော့လာရှိုးမြို့တွင်းမှာလက်နက်ကြီးထိမှန်တာကြောင့်အရသား2ဦးသေဆုံးခဲ့တယ်လို့ကြားသိရကြောင်းပြောပါတယ်
။လာရှိုးချီရဲ့အခုကလာရှိုးပြည်ဆိုးနေတဲ့ခုဒီမှာရက်ကွက်9ဖက်အထက်မှန်အထက်ပြည့်ပြန်ပြည့်နေတယ်အခုခါရှိမှလည်းစိုက်ပွဲတွေဖြစ်နေတယ်အဲ့ဒီကောင်မကျတော့သူကလူမြောက်တော့ထိနေကြတယ်လူမြောက်ပွဲချင်းတည်တယ်အခုဒီရက်ကွက်30ပါရမီမှလည်းတလုံးကျတယ်ဒီကောင်မခုလည်းနှစ်ဖက်ပြည့်တယ်တစ်ဖက်ကလည်းရှင်းတောင်ဖက်ပြည့်တယ်အခုတစ်ဖက်ကလည်းအခုရက်ကွက်5ဖက်ကလည်းပြည့်တယ်ဒီဒေးတစ်ဖက်ကလည်းပြည့်ချင်းတော့တောင်ပြန်ပြလဲပြည့်ခတ်နေကြတဲ့ခါကျတော့မျိုးထွက်တဲ့လူလည်းညားနေတယ်ကျွတ်ကြတော့ဒီဆက်တဲ့ပုံကြီးချက်နာတို့ကြောက်ဆောင်တွေတို့တောင်ပေါ်တွေအမျိုးကပြန်သွားရတာပေါ့
လာရှိုးလူမှုကွန်ရက်ဆာမျက်နှာတွေမှာတော့ဒီကနေ့လက်နဲ့ကြည့်ထိတာကြောင့်ကလေးတူအပါဝင်အရသား၄ဦးသေဆုံးခဲ့ကြောင်းနဲ့လာရှိုးဆေးရုံကြီးမှာလည်းဆရာဝန်တချို့စစ်ဆောင်သွားတာကြောင့်ကုသပေးမဲ့သူအလုံးအလောက်မရှိကြောင်းရေးသားထားတာတွေရှိနေပါတယ် စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီလ၄ရက်နေ့က MNDAA နဲ့ပူးပေါင်းတပ်တွေကလာရှုံမြို့ကိုတိုက်ခိုက်ခဲ့တာမှာအရသား၁၈ဦးသေဆုံးပြီး၂၂ဦးဒဏ်ရာရခဲ့ကြောင်းအင်ကာနေကပြောဆိုထားပါတယ်
။ဒီခုလာရှုံမြို့ကိုဇူလိုင်လ၃ရက်နေ့ကစပြီးတိုက်ခိုက်လာပြီးနေ့စဉ်အဝေးကနေရှော့တိုက်သွင်းဒရုန်းတွေနဲ့ရန်သားပစ်ခတ်မှုကြောင့်အပြစ်မဲ့ရသားပြည်သူ18ဦးသေဆုံးပြီး24ဦးဒဏ်ရာရရှိခဲ့ပါတယ်
။တစ်ဆက်တည်းမှာပဲရှမ်းမြောက်ဒေသမှာလက်နက်ကင်အဖွဲ့တွေအကြားနေမြေအငင်းပွားတာတွေလည်းဖြစ်နေကြောင်းထည့်သွင်းပြောဆိုထားပါတယ်။ TNL ဘက်ကတော့လာရှုမြို့မှာရသားသေဆုံးတာဟာစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်လို့သတင်းထုတ်ပြန်ထားပါတယ်။လောရော့စင်မှာတော့ကြောင်မဲနဲ့တီပွားမြို့နယ်ဘက်မှာ TNL နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP အကြားမှာပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးTNL ဘက်ကအရာရှိနဲ့ရဲဘော်9ဦးကြာဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားသလို SSPP ဘက်ကလည်း TNL ကသူတို့တပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်တာတွေရှိကြောင်းသတင်းထုတ်ပြန်တာတွေရှိနေပါတယ်။လာရှိုးတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ MNDAA ကိုကန့်တက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ဒါကတော့နောင်ချိုအခြေဆိုင်စစ်ကောင်စီရဲ့ဒုံးတက်ရင်ကို TNL သိမ်းပိုက်လိုက်တဲ့တဲ့တွင်ကိုဇော်ဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲလောက်ကင်ဘတ်မှာဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။လာရှိုးမြို့ကိုကိုကန့်တပ်ဖွဲ့ MMDA စပြီးတော့တိုက်ခိုက်ခဲ့တဲ့ဇူလိုင်လ3ရက်နေ့ကနေစလို့ကိုကန့်ဒေသလောက်ကင်ဘတ်မှာတော့တရုတ်ဖုန်းလိုင်းတွေနဲ့အင်တာနက်လိုင်းတွေပြတ်တောက်သွားပါတယ်။အခုဆိုရင်အဲ့ဒီလိုမျိုးဆက်သွယ်ရေးတွေပြတ်တောက်နေတာကသတင်းတပတ်နီးပါးရှိနေပါပြီလို့လောက်ကင်မြို့ကိုဝင်ထွက်နေတဲ့ရှမ်းမြောက်ဒေသခံတွေက VOA မြန်မာပိုင်းကိုပြောပြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ်မာတင်ပြပေးထားပါတယ်။
စစ်ကောင်စီရဲ့အရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိတဲ့လာရှုံမြို့ကိုကိုကန့် MNDAA နဲ့မဟာမိတ်တပ်တွေစပြီးဝင်တိုက်တဲ့ဇူလိုင်လ3ရက်နေ့ကစပြီးတော့ MNDAA သိမ်းပိုက်ထားတဲ့လောက်ကင်မြို့မှာတရုတ်ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်ခဲ့တာဖြစ်ပါတယ်။လောက်ကင်မှာရှိနေတဲ့မိသားစုနဲ့အဆက်အသွယ်မရတော့ကြောင်းကိုကန့်ဒေသချင်းရွှေဟော်မြို့မှာနေထိုင်သူတဦးက VOA ကို Facebook Messenger ကနေတဆင့်ပြောပြခဲ့တာပါ။တရုတ်ဘက်ကဖုန်းလိုင်းတွေဖြတ်တောက်လိုက်တဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့ MNDAA ကသုံးတရားကြေညာချက်ထုတ်ပြန်ခြင်းမရှိသေးပါဘူး။တရုတ်ဖုန်းလိုင်းတွေပြတ်တောက်သွားသလိုရန်လုံကျိုင်းဂိတ်၊လောက်ကိုင်း၊နန်ဆန်ဂိတ်၊ချင်းရွှေဟော်မုံတိန်ဂိတ်တွေကိုလည်းတရုတ်ဘက်ကပိတ်လိုက်ကြောင်းချင်းရွှေဟော်ဒေသခံတွေကပြောပါရယ်။ဒါအပြင်မြန်မာဖုန်းလိုင်းတွေလည်းပြီးခဲ့တဲ့3ရက်ကစပြီးတော့ပြတ်တောက်နေပါရယ်။ဒါကြောင့်လောက်ကိုင်းဘက်ကိုခီးတဲ့တဲယူပို့ဆောင်တာတွေရန်နာလိုက်ကြောင်းရင်လိုက်ပါရှစ်တူကဗီဒီယိုကိုပြောပါရယ်
။ဖုန်းလိုင်းတွေနေရရှိပါဘူး။လေလေဒီရက်ခါကြောကဖုန်းလိုင်းရေလုံးဝမရတော့ပါဘူးအဲကျွန်တော်တို့ကြည်ရင်းကြည်ရင်းအော်ဗီတာရဲ့လေးကူကတော့မရတာတော့ခက်ပါဘာလို့တော့ရှိနေရှိကြပြီခင်ဗျာကျွန်တော်စိတ်သားနေတာအကုန်လုံးမန်းလေးတင်ရပါပြီရှင်းရှင်းတော့တော့ပြီတော့ကျွန်တော်တို့ဟိုသူတို့တုံးနေကြအတုံးလုံးပေါ့နော်မိုင်ကျဲလို့ခေါ်တဲ့စိတ်ကတော့ရတယ်ကမန်းကျောင်းအနေသားတခုကအလုံးမိုးရင်းတက်ရောက်နေတဲ့အစောလမ်းသွားဖို့ဆိုတာကမလွယ်တော့ဘူးမိုင်းဝင်းကိုရှောင်ဖို့ဆိုတာကလည်းမလွယ်တော့ဘူးလေကားသမားသူစက်သားမှမဟုတ်တာလေတော့ဘယ်လိုကဘယ်လိုမျိုးရှိလဲတော့ဘယ်လိုမျိုးရှိလဲဆိုတာသူကြောက်နေတဲ့တကောင်ကျွန်တော်တို့လည်းကားပြရရောဂိတ်ကြမ်းရရောမထွက်ကြတာပါရှိနေတာတော့သူချစ်ပေါ်နေနေလို့ရရင်နေသေးပါနေလို့မရဘူးဆိုလည်းဘယ်နေရာမှာသွားပြီးဖုန်းကိုတိုက်ရလို့ရှိရင်တော့လမ်းညွှန်ပေးပါတယ်
တိတုံညာနှစ်ခုစစ်စင်ရေးပထမပိုင်းစဖြစ်ခဲ့တဲ့လောက်ကိုင်းနဲ့ချင်းရွှေဟော်မှာမြမဖုန်းလိုင်းယာယီပြတ်တောက်ခဲ့တဲ့အတွက်တရုတ်ဘက်မှာရှိနေတဲ့ China Mobile Phone Line နဲ့အင်တာနက်ကိုပဲအဓိကပြောင်းလဲအသုံးပြုနေကြတာပါ။အုပ်ချုပ်ရေးပြန်လည်ပြင်ဆင်မှုတွေကို MNDAA ဘက်ကပြုလုပ်နေပေမဲ့နေပြည်တော်လုံခြုံရေးကတော့စိတ်ချရတဲ့အခြေအနေမှမရှိသေးကြောင်းပြီးခဲ့တဲ့တစ်ပတ်ကလောက်ကင်မျိုးကထွက်လာသူတဦးက VOA ကိုပြောပါတယ်
။ဒီနေ့အကြံမှတ်တော်ဘယ်လိုဖတ်ကြလဲဆိုတော့ဒီလောက်ကင်မှာနေတဲ့လူတွေအားလုံးကိုသူတို့ဒီအရင်အောင်ဆန်ပြီးသားတဲ့တတိယရောအမေရိကန်ကြီးကပြောတာကတော့ဒီအစာအသောက်တွေစုပေါင်းထားဖို့ပေါ့။ကျမတို့ကဒီလေနဲ့အဲ့ဒီကိုစစ်ကြောင်းထိုးမယ်အလေနဲ့လာပြစ်မယ်အဲ့ဒီမျိုးတွေတော့အတန်ထွက်နေတယ်။ဒါကြောင့်တချို့ဆိုရင်လည်းကျွန်တော်တို့ပမာရီကိုအမောက်ခံပေးပြီးရုပ်ရည်ပမာရီကိုတော့နေတဲ့တချို့တွေဆိုရင်စစ်ရှောင်နေတဲ့ပုံနယ်ကိုပြန်ဆင်းလာရရှိတယ
်။လာရှောမျိုးကနတ်ပေါင်းစစ်ကောင်စီတပ်စခန်းကို MNDAA တပ်တွေကဇူလိုင်လ3ရက်နေ့မှာစတင်တိုက်ခိုက်ခဲ့ပါတယ်။လာရှိုးကို MNDAA တပ်ပေါင်းစုတွေကတိုက်ခတ်မှုနဲ့လောက်ကင်ကိုတရုတ်ကဖုန်းလိုင်းဖြတ်တောက်တာဆက်ဆက်မှုရှိမရှိကိုတော့ဒေသခံတွေကအတိအကျမပြောနိုင်သေးပါဘူး။လက်ရှိမှာ73မြင်းဆောင်ရှမ်းမှတ်ပုတ်တဲ့ကိုင်းဆောင်ထားရင်တော့မှဗမာစကားတစ်ခုပဲပြောတယ်ဆိုရင် လောက်ကင်မျိုးတွေကိုဝေဝေးရောက်ဖို့ခက်ခဲကြောင်းဒေသခံတွေကပြောပါတယ်။လာရှုံမျိုးမှာပြီးရတဲ့ရက်တွေကလောက်တိုက်ပွဲမပြင်းထန်တော့ပေမဲ့အခြေအနေကတင်းမာနေစေဖြစ်ကြောင်းလာရှုံကဆစ်ဆောင်တွေကိုကူညီကဲထုတ်ပေးနေသူတို့က VOA ကိုပြောပါတယ်။လာရှုံမျိုးတွေကိုပြင်ပကကားတွေဝင်မလာဖို့ MDAA ဘက်ကရောစစ်ကောင်စီဘက်ကရောတီဘောမျိုးအလွန်လောက်မှာလက်ဖက်လုံးကသူတို့ထိ ंछ ုပ်ထားတဲ့နေရာတွေမှာစစ်ဆေးနေတယ်လို့ဆိုပါတယ်။ဆစ်ဆောင်တွေကိုတဲပို့နေတဲ့ကားတွေကတော့ခက်ခဲတဲ့တောလမ်းတွေကနေလာရှုံမျိုးကိုဝင်ထွက်နေရတာဖြစ်ပါတယ်ရှင်
။ဒါကတော့လောက်ကင်ဘက်ကအခြေအနေအလိမ္မာပြောပြပေးခဲ့တာပါ။ဆက်ပြီးတော့ရခိုင်ဘက်ကအခြေအနေကိုလည်းတင်ပြပေးကြပါမယ်။ရခိုင်မြောက်ပိုင်းမောင်နှုံးနဲ့တောင်ပိုင်းကတန်တွဲငပလီမှာတော့စစ်ကောင်စီတပ်နဲ့အာရခတပ်တော် A တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတာအခုဆိုရင်သတင်းသုံးဘက်ကျော်သွားပြီဖြစ်ပါတယ်။ငပလီမှာတော့လက်ကျန်ခလာရ55တပ်ရင်းကို AA ကထိုးစစ်ဆင်တိုက်ခိုက်နေပါတယ်။စစ်ကောင်စီဘက်ကလည်းကြီးရည်လေးပူပေါင်းပြီးတော့ခုခံနေပါတယ်။မောင်နှုံးမှာတော့ AA ကမြို့ပေါ်ကိုထိုးဖောက်ဝင်ရောက်ဖို့ကြိုးစားနေတယ်လို့စစ်ကောင်စီဘက်ကလည်းအင်အားအလုံးရင်းနဲ့ပြန်ပြီးခုခံနေရပါတယ်။ရခိုင်တိုက်ပွဲနောက်ဆုံးအခြေအနေကိုငင်းချမ်းပြောပြပေးပါရှင်
။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်အတွင်းမှာရှိတဲ့ငပလီကမ်းခြေကစစ်ကောင်စီရဲ့ခလာရ55တပ်ရင်းကိုအရခတပ်တော် AA ကထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲတွေအကြီးအကျယ်ပြင်းထန်နေပါတယ်။စစ်ကောင်စီကတော့ရေတပ်ကနေအင်အားဖြည့်တင်းတာတွေရှိနေတယ်လို့လက်နက်ကြီးအမြောက်တွေနဲ့အတွဲလိုက်မနာတမ်းပစ်ခတ်နေတယ်လို့တန်တွဲမြို့ကန်တူက VOA ကိုပြောပါတယ်။
မပလီဖက်မှာဟောတယ်ငပလီဖက်ကျွန်တော်ချီတိုပဲရှာမလို့လိမပဲရှာမလို့တော့အဖက်မှာတော့ဖြစ်တာအဖက်ရှာမလို့တော့တက်ဝဲနှစ်ဖက်တီတူတက်ဝဲတော့ဖြစ်နေတာအတန်းကတော်တော်ကြောက်ပါတယ်အတန်းကတော့တော်တော်ထူးရနေရပဲပေါ့အောက်ကဘယ်သူကဖူးကျွန်တော်ဘာနဲ့ဆိုဟိုဒီဘယ်လဲစက်ကောင်ဝင်နေတော့ခိုင်းနေတာအဖူးကျူနဲ့ဖူးကျူဆိုတာတို့တော့မြေပြင်းမြေကြီးမှာထောက်ပြီးရပေါ့နော်ထောက်ပြီးပြတာလေးလုံးတွေဖူးကျူနာအဒီကောင်နေတဲ့အပြင်ကကားနောက်တွဲတွေဘောဝပြင်းနေလားကားနောက်တွဲနဲ့ကောင်နေပေါ့ဟိုမစ္စတာတဘောမျိုးပေါ့တို့လေတုံးနေပေါ့အကောင်နေပါပြင်းနေဘူးက
ဒါအပြင်ငပလီကမ်းခြေဂျိတ်တော်ရက်ကွက်မှာလက်နက်ကြီးတွေအထိုင်ချထားသလိုလူနေအိမ်တွေဟိုတယ်တွေနဲ့အထက်မြင့်အဆောက်အဦတွေမှာလည်းစစ်ကောင်စီတပ်သားတွေနေရာယူထားတယ်လို့ဒေသခံတွေကပြောပါတယ်ငပလီမှာဒေသခံတချို့ကလည်းစစ်ကောင်စီကလူသားတိုင်းအဖြစ်ပိတ်လောင်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်။လက်ရှိတိုက်ပွဲတွေဟာငပလီကမ်းခြေတလျှောက်မှာဖြစ်နေတဲ့ဆိုပေမဲ့စစ်ကောင်စီလေတပ်ကတန်တွဲမျိုးပေါ်ကိုလည်းလာရောက်ဘုံကျဲတာတွေရှိနေပါတယ်။မနေ့ကဆိုရင်လည်းတန်တွဲမျိုးပေါ်ကိုလေရင်နဲ့ဘုံကျဲခဲ့တာကြောင့်နေအိမ်တချို့ပျက်စီးသွားသလိုအမျိုးသမီးတို့အပြင်းထန်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာလည်းတန်တွဲမျိုးပေါ်ကထောင်နဲ့ကျန်းမာရေးအဆောက်အုံတွေမှာစစ်ကောင်စီတပ်သားတွေနေရာယူထားတယ်လို့တန်တွဲမျိုးကန်တို့ကပြောပါတယ်။
ထောင်ထဲမှာသူစကန်ချလာထောင်ထဲမှာစကန်ချလာပြီးတော့ကျွန်တော်ထောင်ဒီဘက်ပြေးရတယ်ဟိုဒီကျမကြီးအဆောက်အဦတလုံးရှိတယ်ကျမကြီးဌာနအဆောက်အဦတလုံးတုတ်တက်ဆောင်ကြီးတုတ်ထလာလေးထလာမသိကျွန်တော်တကယ်မမှတ်မိတော့ဘူးအဲ့ဒီမှာသူတို့ထိုင်ချလာတယ်ရိုးတွေမှာရိုးတွေသူတို့မှထွက်မထွက်ဘူးဟာသူအစ်မပြေတော့ဘူးသူကဟိုမဖွက်တော့ခိပိပိတဲ့ပုံမျိုးပေါ့လူတော်မျိုးရှိပါတယ်အားမရှိပါသေးတာဒီကတော့ဟိုကလိန်နဲ့လိုင်းမပြေအောင်ပဲပေါ့လိန်ရအတူတူလိန်ရပေါ့လိန်ရကျေတာတော့ကျုပ်ကောင်းဆုံးပေါ့လင်းလင်းကြီးလိုင်းတော့လူရောက်ချောင်းအောင်ပါတာပဲပေါ့လင်းရလူပြုံးမယ်ဆိုတော့အဆင်ပြေသူတာဂက်ထားတဲ့နေရာတွေကသူနေရာမှမသိဘူးလို့တို့က
ဒါအပြင်တန်တွဲမျိုးပေါ်မှာလည်းစစ်ကောင်စီကပိတ်ဆို့ထားတာကြောင့်ဒေသခံတော်တော်များများရပ်ပေါင်းများစွာပိတ်မိနေပါတယ်အာရခတက်တော် AA အနေနဲ့တန်တွဲမျိုးငပလီကမ်းခြေကစစ်ကောင်စီတပ်စခန်းတွေကိုပြီးခဲ့တဲ့လကတည်းကစတင်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးငပလီကမ်းခြေကခမရ966တပ်ရင်းနဲ့တန်တွဲမစဉ်လေးစိတ်ကိုလည်းတိမ့်ပိုက်ထားသလိုစစ်ကောင်စီတပ်သားအလောင်း400ကျော်လောက်ကိုတကြိုခဲ့တယ်လို့ AA ကသတင်းထုတ်ပြန်ထားပါတယ်။တစ်ဆက်တည်းမှာပဲရခိုင်မြောက်ပိုင်းမောင်တော်ဘက်မှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေသေးပါ။ AA အနေနဲ့လည်းမောင်တော်မြို့အတွင်းဝင်ရောက်တိမ့်ပိုက်နိုင်ဖို့အတွက်စစ်ကောင်စီလက်ကျန်စခန်းတွေကိုထိုးစစ်ဆင်နေတာပါ။စစ်ကောင်စီကလည်းမြို့ရင်းအင်အားအလုံးကြီးနဲ့နေရာယူထားသလိုလေကြောင်းတိုက်ခိုက်မှုတွေနဲ့တိုးမြင့်ခုခံနေတယ်လို့မောင်တော်နဲ့နှီးဆက်တဲ့ရခိုင်ဒေသခံအမျိုးသမီးတို့ကပြောပါတယ်။
တိုက်ပွဲတွေပြင်းထန်နေတဲ့အနေအထားပေါ့နော်။လေရင်ဆုံလဲဒီလေကြောင်းကလည်းအများကြီးပြေးကိုတွေသွားတာကိုကျမတို့မြင်တွေ့ရတယ်ပေါ့နော်။အဲ့ဒီမောင်တော်မှာအေကထိုးစစ်ဆင်နေတာတိုက်ရင်တချို့ပဲကျန်နေတယ်လို့ကျမတို့သိရတယ်ပေါ့။ဟိုမြို့တွင်းအခြေအနေကကြတော့လေအဲ့မြို့တာကကြတော့ဒီစစ်ကောင်စီဘက်ကလည်းအင်အားကိုအလုံးအရင်းနဲ့ယူထားပြီးတော့ပေါ့နော်။ဒီမြို့တွေကဒီလူနေအိမ်တွေဒီအထက်မြင့်အိမ်ပေါ်ထဲမှာပေါ့သူတို့စနိုက်ပါတချို့နဲ့ပေါ့နော်ဒီစစ်ကောင်စီတပ်သားတွေနေရာယူထားတဲ့အခြေအနေတွေရှိရပေါ့နော်ဆိုတော့ဒီ AA ဘက်ကနေပြီးတော့တရားသလောက်ဆိုလို့ရှိရင်ဟိုမြို့သေးပေါ့နော်ဒီထိုးစစ်ဆင်ပြီးတော့ပိန်ပိုင်မဲ့အနေအထားကတော့လက်ရှိမှာရှိမနေဘူးပေါ့နော်ဒီစစ်ကောင်စီဘက်ကလည်းဒါအင်အားအလုံးအင်းနဲ့နေရာယူထားဆိုတော့လေလက်ရှိမှာကျတော့အဲ့ဒီမြို့
မျိုးဝင်ဖို့အတွက်တရင်တချို့ကတော့အေအေဖကဒီထိုးစစ်စင်ပြီးတော့တိုင်နေတာရှိပါရဲ့ရှင်ဟုတ်မောင်တော်မျိုးနယ်ကလက်ကျန်စခန်းတစ်ခုဖြစ်တဲ့နာခခနှစ်လေးမိုင်စခန်းနာခခငါမြို့တကြီးစခန်းနဲ့တခြားစခန်းတွေကိုအေအေကမိုးရင်းထိုးစစ်အဖြစ်ဆက်လက်တိုက်ခိုက်နေတာဖြစ်ပြီးတော့အဲ့ဒီတဲကနာခခနှစ်စခန်းကိုဇူလိုင်6ရက်နေ့ကတည်းကတိမ့်ပတ်ရရှိခဲ့တယ်လို့အေအေကထုတ်ပြန်ထားပါတယ်လက်ရ ဒါအပြင်နောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်အတွင်းကစစ်ကောင်စီရဲ့အားထားရဆုံးဗျူဟာကုန်းဖြစ်တဲ့တော်ဟိန်တောင်ဗျူဟာကုန်းကိုလည်းအေအေကသိမ်းပိုက်ထားပြီးဖြစ်တယ်လို့ကျန်တဲ့တပ်စခန်းတွေကိုလည်းထိုးစစ်ဆင်နေတာဖြစ်တယ်လို့အေအေကထုတ်ပြန်ထားပါတယ်။လက်ရှိမှာတော့အမ်းမြို့နယ်မှာစစ်ကောင်စီကလေကြောင်းကနေတပ်အင်အားဖြည့်တင်းနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ဒါကတော့ရခိုင်ဘက်ကစီရဲအခြေအနေကိုငြိမ်းချမ်းပြောပြပေးခဲ့တာပါ။ဆက်ပြီးတော့စစ်ကောင်စီကဗန်အစည်းအဝေးခေါ်ယူမှုနဲ့ပတ်သက်တဲ့သုံးသက်ချက်သတင်းတင်ပြပေးကြပါမယ်။မြန်မာဗန်တွေမှာလူအများငွေထုတ်ရခက်လာတဲ့အချိန်မှာတော့ဗန်လုပ်ငန်းရှင်တွေကိုစစ်ကောင်စီကနေပြီးတော့ခေါ်ဆွေးနွေးတာကြောင့်ဈေးကွက်ရိုက်ခတ်သွားတယ်လို့ထောက်ပြပါရယ်။ဗန်နာယကတွေနဲ့ဥက္ကဋ္ဌတွေကိုဗဟိုဗန်ကအခုတစ်ခေါက်မှမပြတ်မကွက်တက်ဖို့ညွှန်ကြားခဲ့တာအပါအဝင်ပြည်ထရေးဝန်ကြီးနဲ့စစ်ကောင်စီခေါင်းဆောင်ထိပ်ပိုင်းနေပါပါဝင်တဲ့အတွက်ထူးခြားတယ်ဆိုတဲ့သုံးသပ်မှုတွေရှိနေပါတယ်။လေလာသူတွေရဲ့အမြင်သဘောထားတွေကိုဝင်းမင်းကစူးစီးတင်ပြပေးထားပါဗျ
။ဟုတ်ကဲ့ဒီနေ့လေတနားရီခွဲမှာစစ်ကောင်စီထိပ်ပိုင်း3မြောက်နဲ့4မြောက်အဆင့်ရှိတဲ့စစ်ကောင်စီအတွင်းမှုနဲ့တွဲဖက်အတွင်းမှုတို့ပါတဲ့ဒီစီဝေးပေါကြားမှုကိရက်ကိုအမည်မဖော်လိုတဲ့စီဝိုင်းလုပ်ငန်းရှင်ကအခုလိုပြောပြပါဗျ
။မနေ့ကနေစပြီးတော့ဗန်ဥက္ကဋ္ဌရဲ့နာယကတွေကိုကျိုးဝဲဆိုပြီးတော့အစည်းအဝေးခေါ်တဲ့တရင်ကပေါကြားတော့ဒီနေ့မနေ့မှာ KPZ online ကလည်းရက်သွားတယ် KP ကရက်သွားတဲ့အချိန်မှာဒီနေ့ KBZ ဘဏ်ကို special account တော့ထုတ်ရင်ငါးသိန်းပဲထုတ်လို့ရတယ်။မနေ့ကအတွက်ကငွေရရင်ထုတ်ပြပါပဲ။ငွေမရရင်မထုတ်ပေးဘူးဆိုတော့ဘောမျိုးပြောလာတယ်ခင်ဗျာ။အဲ့တော့လူတွေကဈေးကွက်ကပို့ပြီးတုံလုံး6ချားနေနေတာဖြစ်လာပါခင်ဗျာ
။အဲ့တော့ဒီစီဝေးအခုလိုခေါ်ရတာဖြစ်နိုင်ပုံကိုလည်းနောက်အမည်မဖော်လို့တဲ့စီးပွားရေးလိလာသုံးသက်သူကအခုလိုသုံးသက်ပါတယ
်။အခုလူရှိဒီလေးဟလာဗာလီအားလုံးပုံကမှပုံကမှအိမ်ရှင်လုပ်ပြီးတော့ပြေးမယ်ဆွေးနွေးမယ်ဆိုတာဒီငွေဖောင်းပွားတွေကိစ္စပုဂ္ဂိုလ်ဝင်ငွေရောအဲ့ဒီအဲ့လိုက်တိုင်းပြည်ငွေကြေးရှင်းတယ်လို့ခေါ်တဲ့အဲဆိုပေမဲ့ inventory ချိန်နေဆိုတဲ့ကိစ္စဒါလေးကိုဘယ်လိုရှင်းမလဲဆိုပြီးတော့ဖြေရှားမှုကြိုးစားတာဖြစ်ပေါ်ရပါတယ်။အဲ့ဒီစာရှင်းတယ်ဘာလို့ခေါ်တယ်စစ်တယ်မိတယ်စီးပွားရေးဘန်ဒါရေးရငွေရေးကြေးရတိုင်းပြည်ရက်ကြီးဟာဒီစစ်ကောင်ကြီးလက်ထက်မှာဆိုးတဲ့ဆိုးလာပြီဆိုရဖြစ်မဲ့တာ
။ဒါအပြင်လက်ရှိကရက်နဲ့လူများဘဏ်မှာငွေစထုတ်ဖို့ဖြစ်လာခဲ့ပုံကိုလည်းစီးပွားရေးလုပ်ငန်းရှင်ကအခုလိုထောက်ပြပါဗ
ျ။အခုလောလောဆယ်တော့မနေ့မိုးလင်းလင်းချင်းမှာပထမဆုံးစဖြစ်တာကကျွန်တော်တို့ငွေအများဆုံးအစွဲဆုံးပပိုင်းမှာအတုံးအများဆုံး KBZ ပေါ့။တမောစာဘဏ်ရဲ့ online banking တခုတော့ရပ်သွားတယ်ဗျ။online banking ဆိုတော့ကျွန်တော်တို့ငွေရာနဲ့ထောင်နဲ့ချပြီးပြောလို့ရတဲ့အနေထားပေါ့လေအဓိကစီးပွားရေးကအကုန်လုံးတုံးတိုင်းငယ်လုံးတုံးတယ်အသေးဆုံးကတော့ KP ပေါ့လေ KP ပါရက်သွားတယ်ဗျာဆိုတော့အဲ့မှာရေခွက်တစ်ခုလျှော့ဖြစ်သွားပြီးတော့တိုင်းနိုင်ငံလုံးကလူတွေအကုန်လုံးထိခိုက်သွားပြီးတော့ဘာဆက်လုပ်အောင်မှမသိတော့တဲ့အနေထားပြန်တုံးတက်မယ်ဆိုရင်လုံခဲ့3-4ဘက်ကစမယ်ဂျူမာဘန်ရဲ့ဥက္ကဋ္ဌ search bank ကိုဘန်ကောက်ကွန်ဒိုကိစ္စနဲ့ပတ်သက်ပြီးတော့ဖတ်နေဆိုတဲ့စဖြစ်လာတော့ဘန်ရဲ့သဘောတဘာဝအရာလဲခရက်ဆိုင်ရိုက်လာတယ်ပေါ့လေအဲ့မှာလုံခဲ့3-4ရက်ကနေစပြီးတော့ဘန်ခွန်းနဲ့ဘန်ကို home loan အင်ယာနဲ့ပတ်သက်တဲ့ချင်းဝေးတတ်မှတ်ထားတဲ့ပမာဏထက်ကိုပို့ထုတ်တယ်ဆိုပြီးတော့တရားဝင်ကြေညာချက်ထုတ်လိုက်တဲ့ချိန်မှာတော်တော်ကြီးကိုဈေးကွက်ကတက်ရောက်သွားတယ်ဗျ။အဓိကဘန်ကြီးတွေဖြစ်တဲ့ AR ဘန်တို့၊ Yuma ဘန်တို့၊ UAB ဘန်တို့ကပါတဲ့အတွက်ကြောင့်မလို့ဈေးကွက်မှာတော့ချိုးတဲ့အတိုင်းပါလေ။ရွှေတို့၊ငွေတို့ဒေါ်လာတို့အကုန်စတဲ့ကုန်ကြရတယ်ခင်ဗျာ
။ဒီပေါ်စီးပွားရေးလိလာသုံးသက်သူကလည်းအခုလိုဆက်ထောက်ပြပါတယ
်။ဒါကလည်းနောက်ထပ် impact တော့ဒီကတော့ဝေးထုတ်ပေးနိုင်မှု။ကန့်တက်ပြီးတော့ငွေတွေလက်လာကြပါဒီငွေတွေကို special account flexi ကစာရည်တင်နေမယ်တည်ပြီးတော့အဲ့ဒီမှာငွေထည့်ထဲတော့ငွေကုန်ပြန်ထုတ်ပေးပါမယ်အခုအဲ့ဒီငွေတော့ထုတ်မပေးနိုင်တော့ငွေကိုယ်ထဲမှာမယုံကြည်ရတဲ့ထဲမှာနောက်ထပ်ယုံကြည်မှုထပ်ပြောင်းဖြစ်တယ်အဲ့တော့စီးပွားရေးလုပ်ငန်းလေးကလည်းဒီမန်ကိုအားကိုးလို့မဖြစ်တဲ့မဖြစ်ဘူးပို့ပြီးတော့ဆွေးနွေးဆွေးဟလာဆိုတော့ဒါကဖြည့်ရှင်းမှုကြိုးစားလေးလေးပို့ဆွေးလာလေးလေးလေးဖြည့်အောင်မယ်ဆိုတော့ခေါလုံးကလည်းတာရကလေးတပုံကြီးရှိခဲ့ပြီ
ဒါအပြင်အခုစီဝေးပြီးရှစ်ဆက်စိုးရိမ်မိတာကိုလည်းစီဝိုင်းလုပ်ငန်းရှင်ကအခုလိုခံမှန်းပါတယ
်အခုကတော့ဗန်စီဝေးခေါ်တဲ့နေထားအားလုံးကစောင့်ကြည့်တဲ့နေထားဘာဆက်လုပ်မလဲဆိုပြီးတော့ဘာဖြစ်လို့လဲဆိုတော့ဗမာပြည်မှာလည်းကျွန်တော်တို့ဒီမှာလည်းစီဝေးကထုံးစံနိုင်မယ်စံစဘာစီဝေးဆိုပြီးခေါ်လိုက်တဲ့အချိန်မှာနောက်နေ့လည်းကြားလိုက်ကြအောင်စံကုန်တယ်တွေစံဥက္ကဋ္ဌတွေအတွင်းမှုဖွဲ့ဝင်တွေ ဒါရိုက်တာအဖွဲ့ဝင်တွေကိုတော်တော်များကိုနေပြီးတော့မှခဏခေါ်ပြီးတော့ပြေဆုံးမင်းမြတ်ဆိုခေါ်လိုက်တယ်။နောက်ပြီးတော့စီဆိုပြီးအစီဝေးခေါ်တယ်။ဆိုတော့အဲ့မှာလည်းအားလုံးကလန့်နေကြတယ်ဗာဆက်ဖြစ်လာမယ်ပေါ့ဆိုတော့ကျွန်တော်တို့ကရှိရလဲအတွေ့အကြုံတွေရှိတာအခုဘန်ဥက္ကဋ္ဌနိုင်ငံကြီးဆိုတော့ထိတ်ဆုံးရလူတန်းခေါ်ရပေါ့တောင်ရှိလူတော့ထိတ်ဆုံးရလူတန်းခေါ်ပြီးဗာဆက်ဖြစ်မလဲဆိုတော့ဈေးကွက်ကချင်းချင်းမျိုးမျိုးနဲ့ရေပေါ်ပြီးရှော့ပြစ်သွားပြီးအကုန်လုံးကြားထဲမှာကမကရကုန်ဖြစ်ကုန်တော့ခင်ဗျာ
ဒီစီဝေးတက်ခဲ့သူတွေနဲ့နှိဆက်သူတွေကတော့ဘိုးဘန်လှုပ်ထုံးလုံဤတိုင်းလဲ့နာကြဖို့အဓိကကြိုသတိပေးထားတာဖြစ်ပြီးတဆင့်စီဆက်ရေးယူလာနိုင်တယ်ယူမဘန်ဥက္ကဋ္ဌဆက်စပန်ကိုတော့ရေးယူဖို့တေချာသလောက်ပဲလို့ပြောခဲ့ပါတယ်ခင
်ဗျာဒါကတော့စစ်ကောင်စီရဲ့ဘန်အစီဝေးခေါ်ယူမှုလေလာသူတွေရဲ့တုံ့သက်ချက်ကိုဝင်းမင်းပြောပြပေးခဲ့တာပါရှင
်ယူရီအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ဖို့ချိတ်ဆက်ရပါရှင်
။မင်္ဂလာညချမ်းပါသောရရှင်များရှင် VOA American အသံရဲ့2024ခုနှစ်ဇူလိုင်လ10ရက်ဗုဒ္ဓဘူးညချမ်းမြန်မာဘာသာအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစည်းအဝေးကိုတင်ဆက်ပေးကြပါမယ်။ကမ္ဘာကူလာသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်မှုကအားတက်စရာတိတ်မရှိခဲ့ပေမဲ့ပြောင်းလဲလာတဲ့မြေပြင်အခြေအနေတွေအရဒီတစ်ချိန်မှာရောဘလောက်ထိမျှော်လင့်နိုင်ပါသလဲဆိုတာကိုအက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စန်းသားကိုမမျှတစရာမေးမြန်းဆွေးနွေးထားတာကိုထပ်ဆွင့်ထုတ်လွှင့်ပေးလိုက်ပါရရှင်
မင်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပါ
အခုတလောမှာကုလသမဂ္ဂကမြမအရေးကိုပို့ပြီးတော့အာယုံဆိုင်လာပါတယ်အဲ့ဒါဘာကြောင့်ပါလဲ
မြမပြတ်နာပုံမဆူရလာလို့ဖြစ်ပါတယ်တခုနဲ့ပြောရင်တော့မြမပြတ်နာဟာဒေသတွင်းလူမျိုးရေးအတွက်တောင်မှအထက်နေတဲ့အချင်းတွေဖြစ်လာတယ်မြမပြည်တွင်းကအကြောင်းမျိုးမျိုးဆွန့်ခွာထွက်ပြေးရတဲ့လူစစ်တပ်ကလက်နက်ချပြီးတော့စီဆောင်ပြီးတော့ထွက်ပြေးတဲ့လူတွေအဲ့ကိစ္စတွေပြန်ပြီးတော့လွတ်လာရတယ်ဆိုတော့ဒါဟာဒေသလုံးလုံးကြီးအတွက်ထိခိုက်လာတယ်အဲ့ဒီဟာပြင် global impact နိုင်ငံတကာဘာရက်ခတ်လာနေတဲ့အခြေအနေရှိပါတယ်မြန်မာနိုင်ငံအခြေအနေတိကျပြိုကွဲလာရင်ယူရင်းပျက်စီးသွားရင်ဒါနိုင်ငံတကာဝန်ဆွဲမှုတွေကအစားပြတ်တာအများကြီးရှိရခနဲ့တရားဝင်တရားဝင်သူတို့ကြိုးပြီးတော့ဆွေးနွေးရမယ်ဆိုတော့လွတ်တာလို့ယူဆရပါတယ
်အခု April ပထမပတ်ထဲမှာပဲဟိုလုံးကြီးကောင်စီကတကားဖွင့်အဆွေးနွေးပွဲမှာပေါ့တရားတော်တစုံတရာအားတက်စရာရှိပါလား
ဒီကြတာတော့သိအပ်တတ်ကြပါရဲ့ကျုံနှောင်းကျုံငယ်တကားဖွင့်ပြီးတော့မြမအရေးကိုလူမျိုးရေးကောင်စီလိုနေရာမှာဆွေးနွေးရဲဆိုတော့အဲ့ဒီနဲ့တချိန်ထဲမှာပဲအပယ်၄ရက်နေတုန်းကလည်းပဲလူမျိုးရေးကောင်စီကဆွေးနွေးခဲ့တယ်အဲ့ဒီမှာဆွေးနွေးရဖို့အရင်ပြောရင်အဓိကကတော့မြန်မာနိုင်ငံမှာဒီလိုဖြစ်နေတာဟာစစ်တပ်ကလေကြောင်းကဘုံကျဲတဲ့အတွက်ဖြစ်တယ်။အဲဒါကြောင့်အဲဒီစစ်မြန်မာစစ်တပ်ကို get sure jelling တဲ့လောက်သာမပေးဘူးဆိုပြီးတော့သူကတိုက်တွန်းပြီးတော့သေဦးကတော့သဘောမတူဘူးပေါ့လေအဲဒါကိုလူမျိုးရေးကောင်စီလိုကုလသမဂ္ဂလိုအကြံပေးတယ်ကုလသမဂ္ဂဆွေးနွေးတော့လေအဓိကဒီကိစ္စကိုလည်းဆွေးနွေးရမယ်ထင်ပါတယ်ဒါပေမဲ့အဓိကဒီကကုလသမဂ္ဂရဲ့တကားဖွင့်လူမျိုးရေးကောင်စီတကားဖွင့်အစည်းအဝေးဟာဒီသူမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ပေါ်လေ resolution 2669ဆိုတာ2669အဲ့ဒီဟာအရာဆွေးနွေးရအဲ့ဒီဟာကိုပဲပြန်ပြီးတော့သူတို့အသက်သွေးဖို့ဆွေးနွေးရတာဖြစ်ပါတယ်အဲ့ဒီ resolution 2669မှာအဓိကဆုံးဖြတ်ပြဋ္ဌာန်းထားတာတွေကတော့အကြံဖက်မှုတွေကိုအမြန်ဆုံးရပ်တန့်လိုက်ပါနောက်ပြီးတော့အာဆီယံရဲ့မူငါချက်ကိုမြန်မာဘက်ကလိုက်နာအောင်လုပ်ပါအဲ့ဒီလုပ်ဖို့တဲ့သူတိုက်တွန်းမယ်အာဆီယံလည်းထပ်ပြီးကူညီမယ်သူပံ့ပိုးပေးမယ်ဆိုတဲ့သဘောနောက်တော့ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုအလုံးလှုပ်ပေးကြပါဆိုတောင်းဆိုပါတယ်နောက်ပြီးစာနာမှုကိုငါပြောသလိုပဲအဓိကထားပြီးလုပ်ပါနောက်ပြီးတော့အဓိကပြဿနာကတော့ဒီ root cause မြန်မာနိုင်ငံပြဿနာရဲ့အခြေခံအကြောင်းတရားကိုဖြေရှင်းနိုင်ဖို့ကဖိတ်အရေးကြီးရယ်ဆိုပြီးအခါ underscore တာကိုသူကအလေးနဲ့ထားပြီးပြောပြီးတော့ပြတ်ထန်းဆုံးဖြတ်ကြတာဖြစ်တယ်ဆိုတော့အခုလုံခြုံရေးကောင်စီအစီအစဉ်ကလည်းဒါကိုပဲသူတို့ထပ်ပြီးတော့ခိုင်မာလို့ပြောကြတာဖြစ်ပါတယ်ဆိုတော့အထွေထုပုံမအပ်တဲ့ဆရာကတော့ရှိကြလားဆိုရင်ကျွန်တော်မပြောဘဲနဲ့အဲ့ဒီအစီအစဉ်ကိုတက်တဲ့ဂျပန်ဆက်မကြီးပြောတဲ့စကားပါဒီလူမျိုးရေးကောင်စီတကဖွဲ့စီဝေးမှာတဲ့မြန်မာပြည်သူတွေလူကျင်တဲ့အခြေအနေတစ်ချက်မှတကယ်မပါဘူးဆိုပြီးတော့သူကဝေဖန်တာတွေးရပါတယ်ဆိုတော့ဒီတိုင်းပဲပြောမှာပါခု
အခြေအနေတွေကဟိုပြည်လဲဖို့ဆိုတာတည်းပို့ပို့ပြီးတော့စိုးနေပါတယ်ဒီပေါ်မှာနိုင်ငံတကာရဲ့သဘောထားရောဘယ်လိုရှိပါလဲ
နိုင်ငံတကာဆိုကုလသမဂ္ဂအဓိကပေါ်နိုင်ငံတကာရဲ့စင်မြင်အရေးကြီးဆုံးစင်မြင်အဲ့ဒီကနေဒီသဘောထားပေါ်ဆိုတော့သူကတော့လုတ်ပြရဲသူဆိုလည်းပဲကမ္ဘာနိုင်ငံတစ်ခုလုံးကိုကြည့်မယ်ဆိုရင်နိုင်ငံတော်အခင်းချင်းမှာမြန်မာထက်အရေးကြီးတဲ့ကိစ္စတွေမြန Ukraine sipuero Ukraine sipuero na ma Gaza ye apubi ye ji ni le se yung a lu le pjet da sa na yi kan win kun mya da sa sa po le a pye chan pjet na pjet da wo sa a di ga dong khan di ja da pjet de so Ukraine na ma pasan pye ya ma ne ne le twun la ja de tbo myo pjet de a la myo le twi ya le so myama nai ngan ha a yi pjet na de a u ma be chi ne lo yu sa ma ba chu de pye Europe nangan dui nau Europe nangan dui ma sin Britain bo Britain ga raw Myanmar nangan ho tamain a ya tu ma tawon shi ga de bo le su ye colony yang phit khe de so ai sei de ne su ga raw u su song pi lo pyo ra twei ba de tan na nangan dui ga nau Europe law ma de jwa de lo se Europe ma le be adika phit de Russia nangan ga raw sit kaung ji ba ga long wa pa win ni de so raw su ru ga raw saip pi lo le ne ma tha de lo be lo pyo ma ba le ne tha do le khap paw paw da phit de tan na nangan ga yi yi saw dan du za bi yin ma khan ya bu lo pyo ma ba
da bi mae aku myanmar naingan ma le let lo ma de ho o yin sun pi lo thwet pi ni ya ye tu ri ya dukkha de ri ya 2-3 jaw ni bi so pi lo un ocha si yin ga ho da bat ga be pho pya ba de a di ho lu da chin sa na mu pyatana ri ma yo blue artist sia shi ba ma le
a la ga lo pu be wo thu ta tan so thwet pi nyi nai ma bo le di la sa ma ga na na ho lo pu pi lo late ထားပြီးတော့လောလောဆယ်မှာဒါအကြီးဆုံးပေါ့လူတွေငတ်ပြနေတာဒုက္ခရောက်နေတာအကြီးဆုံးဖြစ်တယ်ဆိုတော့ဒါတော့ဥစားပြီးပြီးလောက်ကြမှာပါဒါပေမဲ့ဒီလိုလောက်တဲ့နေရာမှာလဲစာနာမှုအကူအညီတွေဟာအမှန်တကယ်လိုအပ်တဲ့လူတွေကိုရောက်ဖို့အတွက်နှစ်ဖက်ညီနိုင်ဖို့လိုပါတယ်ဟိုဘက်လမ်းသွားတာကိုစစ်ကောင်စီကပိတ်ဆို့ထားတာတို့ဘာလို့အဲ့လားသူတို့တစ်ဖက်တည်းလုံးလုံးမရတာဟိုထိုင်းကပြင်တာဟိုကံွက်တဲ့ဟာတွေဝေဖန်တန်တွေထွက်လာနေပြီတကယ်လိုအပ်တဲ့လူတွေစီမရောက်ဘူးဆိုတာအဲ့လိုပုံစံမျိုးတွေဖြစ်နေမှာပါပြဿနာဖြစ်နေတာSanamu kunye pada biro kurang dalam agama ini jauh semacam jadi humanitarian interventions lah. Siapa pun tak biro hati tak biro duka dari pira. Tak hama lebih macam lantai mahu lomjoi konsumah video tu mula nangan duit net bom tu dah jauh minum jauh. Elu dah percaya surat. Tak biro. Ata laut tak kisaram hub bahu. Mianzum tak pilih orang lokal yang bazi. Duka dari lese itu ke yang bazi surat orang nyolinya barai. Duka dari pilih yang mulurat cina mui yang tuh nak kongsi poli. Luka raw biharai sini umur lebih tinggi barai.
Now tu ku awa di April ngai ni donga Australia ka nengenyai unji hau. Julie Bishop tu di kula tu yang muncul ni memang dengan saya aku selesai supaya kan alai pare. Tu gayo di sini noli hezat he pobiro pari lupi lah ni mamle.
Pobiro entrut ni aku sekarang di kula demaga tu yang muncul ni aku selesai aku nampak sesi dongan nampak sekurangnya mai hampir juga aku baru terbiar kisah ni jatuh pikir dongan kerja Christine mengenalah tu. ถ้าครั้งแรกกูอะไรไอ้กิจการนี้ไหนบุตรนะโนเลนเฮซาคันเนี่ยไอ้เชนี่แท้พอเลยกูเชนี่ก็เราปูบิโอสุไลสอไทมิงกูจิเมสุยยาวเว้นซีซาโฟตัวแรกลูฮาไทมิงอ่ะตั้งเยจิวะเลยสรุปล้อล้อเสียเชนี่กูชิเมสุยเนาะสิกองสีฮาทุกทีเดี๋ยวเสร็จในสักครู่นี้ยินดีต้อนรับทุกทีปีเราตัวมันสุ่มละที่นาปีเราตั้งกูจะส่งนี่เนาะซีซาโฟมึงอยากซีซาโฟพอเลยกองส่งไทมิงลูรอบเจ้าลูยาวะเฮ้กูสิลากันสิพี่อาเทม ดาตคือบ่นาวดุบโกชินซิเมสวินเลยเวโนเลนเฮซาเลยเวอตรีจงซีเดโนเลนเฮซากะสิงคโปร์กะตึกโซแกฮวาทรัสตี้อภิเผ่มาปาวินเดปกโกผิดเดตูก็เลยปัญญาชินมาเวนาวปิยอตูฮาชิติมอญญายเปลี่ยนเลยติซอกเดเนียมากุละตะมากะตาวเปยยาลุซอกพูเดอตรีจงซีวะเนอะกุจูลีเบชอปกะตูก็นักงานใหญ่วงีฮองซอรอตูยะดิโปโลมาติกสเตตัสกะปูบิมินเน သူရဲ့အတွေ့အကြုံကပုံများတယ်ကမ္ဘာမှာကိုစားပြုပြီးတော့နိုင်ငံတွေမှာအများကြီးတာဝန်ထမ်းဆောင်ခဲ့ဘူးလေဆိုတော့သူလူပုဂ္ဂိုလ်ချင်းရှင်တော့သူကပို့ပြီးတော့ဆင်မြင်မဲ့ထင်ပါတယ်အဓိကလူကမဲ့ဟာကတော့ဘယ်ပေါင်းစုံနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံဆိုင်ရာအထက်လက်အထောက်အထားတွေအခိုင်အမာနဲ့သူကကုလသမဂ္ဂကိုပြန်လည်တင်ပြမယ်အဲ့ဒါမျိုးလို့သူကလုပ်ပြမှာဖြစ်ပါတယ်ဆိုတော့ဒ သွားတာကပူကောင်းနေတင်ပါတယ်ဥမာအာဆီယံပဲကြီးအာဆီယံကအပူမင်းလဲဘာလုံးမညာလုံးမပြောခဲ့တာအဲ့ဒါထက်သူတို့တိတ်တိတ်ဆိုပြီးတော့ပြောတဲ့ကိစ္စတွေမှာနည်းနည်းပါးပါးပြောလို့ဆိုလို့ရတယ်ရှိတယ်ဆိုတော့ဘယ်ပုံစံနဲ့သူချင်းကပ်လာမလဲလူတွေကတော့အထားကြပါတယ်ဒီမျိုးသမီးဟာပူပြီးတော့လဲစပါရင်တဲ့အတွေ့အကြုံပုံများတယ်နောက်ပြီးဩစတြေးလျနိုင်ငံကလည်းပဲသူတို့နိုင်ငံကိုထိုက်က pragmatism သူကခက်လက်တွေ့ကြဒီမိုကရေစီနိုင်ငံဖြစ်တယ်အဲ့ဒီကိုကျင့်သုံးတဲ့နိုင်ငံဖြစ်တယ်ဆိုတဲ့အတွက်ကြောင့်သူတို့ရဲ့နိုင်ငံရဲ့
ဒါမှမဟုတ်ရိုင်းဝင်ချောင်းဖြစ်တဲ့အတွက်ပို့ဆင်းနေတယ်လူပုဂ္ဂိုလ်အဖြစ်နဲ့ပို့ဆင်းနေတယ်တိုင်းမင်းအဖြစ်နဲ့ပဲဝင်ရောက်ဆွဲဖက်ဖို့ပူကောင်းတဲ့အချင်းလို့သတ်မှတ်ကြပါရစေ။စစ်ကောင်စီကထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြမ်းမှာပူးပေါင်းဆောင်ရွက်တဲ့ဆွဲခါမှာလည်းတစ်ဖက်သားဖိအားပေးရမျိုးသလိုလက်မခံဘူးပြည်သူ့ဘဝမဆောင် ီတူဆိုတော့ညီတိုင်းဆောင်ရွက်တာကိုအဓိကလုပ်လို့မယ်လို့ပဲယူဆရပါတယ်ညီစင
်ဒါပေမဲ့အခုဒီကုလသမဂ္ဂဟိုဒေတာရင်းဖွဲ့စည်းပေါ်အာဆီယံကိုတစ်ခါပြန်ပြီးတော့ညွှန်းလာပါတယ်အဲ့တော့မြန်မာအရေးပြည်လဲဖို့အရွေးကိုလှုပ်ဖို့အတွက်ကိုအာဆီယံအနေနဲ့ဘယ်လိုစိန်ခေါ်မှုတွေရှိလာပါမလဲ
အများကြီးပါပဲအာဆီယံကမူငါချက်ကိုကင်ဆယ်ထားတာဒီမူငါချက်ကိုပဲအဓိကနိုင်ငံတကာလည်းတာဝန်လည်းပံ့ပိုးနေတယ်တချို့ကဝေဖန်ကြဒီမူငါချက်နဲ့မရဘူးသူတို့ဒီဟာတဲ့ပုံပြီးထျောက်တဲ့နည်းနဲ့ပြောရမယ်ဆိုတော့ပြောတယ်ဆိုတော့စစ်ကောင်စီကလည်းတင်းခံနေကြတာပဲအခုလည်းစောစောကပြောခဲ့တဲ့အတိုင်းပဲဒီ2029နောက်ပိုင်းမှာသူတို့ရဲ့အထိနာလာတဲ့အခါအစရုံကလည်းပဲအင်ဒိုနီးရှားအာဆီယံဥက္ကဋ္ဌလုံတုံးကလည်းပဲနိုင်ငံရေးကိုယ်စားလက်မခံဘူးကမင်းတို့နိုင်ငံရေးမဟုတ်တဲ့ကိုယ်စားလှုပ်ပါဆိုတဲ့အခါမှာစစ်ကောင်စီကတင်းပြောသူတို့မလှုပ်ဘူးဆိုပြီးမာနနဲ့နေခဲ့တယ်အခုကျတော့လှုပ်လာရပြီနိုင်ငံရေးကိုယ်စားမဟုတ်ဘူးဆိုရင်လည်းသူတို့လှုပ်တယ်news den lut de laos lut lut de thru da lu si sa mu re lut lai so asean ga belo pozamina selo mu na sura ga ro tin lu saung ti ya ma ba da le ba kon lu thru ga ro be paung so de ti ti pi lo hni nai bo atika ga ro phet lo pli le jin le chin ni po le hni nai mu ga a ye ji ba de sit kaung si ga long wa chung nain twa bi ngai ngai phet ya ra ma so le ma hni nai ba me ya bu အဲ့လူရှင်းပြပြငါတို့ဝင်ဆိုအဲ့လိုများအဲ့ဒီကိစ္စကိုလည်းပြည်လောင်းညှိနှိုင်းရမယ်ဆိုညှိနှိုင်းဖို့ဆိုတာသိအရေးကြီးပါရဲ့ negotiation culture သိအရေးကြီးတယ် negotiate လုပ်ဖို့လိုတယ်ဆိုတော့ဒီဟာကိုပြည်ပြည်လည်းညှိနှိုင်းနိုင်ဖို့သိအရေးကြီးပါရဲ့အဲ့ဒါအဓိကကြပါရဲ့
ဟုတ်ပါတယ်ဒီထိုင်းဝန်ကြီးချုပ်ကလည်းတနင်္လာနေ့ရပဲအခုအချိန်ကညှိနှိုင်းဖို့အချိန်ကောင်းလို့လည်းပြောပါတယ်အဲ့တော့အိမ်နီးချင်းနိုင်ငံနေအနေနဲ့ရောကုလသမဂ္ဂနဲ့ဟိုဘလူကန်နာကနေပူးပေါင်းပြီးတော့မြန်မာအရေးပြည်လည်းဖို့အဆောင်ရပေးနိုင်မှာမလဲ
ကုလသမဂ္ဂကတော့ open diplomacy သဘောမျိုးဆောင်ထိုင်တာပါသူတို့ကကုလသမဂ္ဂဘက်ကစတယ်မှာ open လုပ်ချင်အောင်မှာစစ်ကောင်စီက open လုပ်ထားတယ်လေမမေ့ဘူး노လင်းထေစာသွားတော့ငါ노လင်းထေစာကိုပြောတာသူတို့သိမကျေနပ်တော့ချက်ချင်းပဲစစ်ကောင်စီကအစည်းအဝေးကိုထုတ်ပြန်ပါရဲ့နိုင်ငံကသံမမစကားမှာလုပ်ရလို့စင်မရှိဘူးလေအဲ့ဒီဟာလုပ်ခဲ့လို့ပဲဆိုတော့အဲ့လိုပုံစံမျိုးတဲ့သူတို့တူတူတိတိချင်းကတဲ့သဘောမျိုးဆိုတော့တန်ငံချင်းချင်းကမှုပေါ်လေထိုင်းရောဘာရောကအဲ့လိုချင်းကမှုကတော့လာအိုဆိုတော့အဲ့လိုတူတူတိတိချင်းကနေရတာဖြစ်ပါတယ်ဆိုတော့အဲ့ဒီညာကပို့ပြီးတော့ထိရောက်နိုင်မလားလို့ယူဆပါတယ
်အဲ့မြမအခြေအနေရှေ့မှာဟိုဘလောက်ထိဆက်ပြီးတော့စိုးလာနိုင်မှာလဲအဲ့တော့ဒီလိုအခြေအနေတွေကိုကုလသမဂ္ဂအနေနဲ့ရောဘလို့ဟိုဝင်ပြီးတော့ဖြေရှင်းပေးနိုင်မှာတလေ
ကုလသမဂ္ဂကတော့ပြဿနာပြည်လေအတွက်ကတော့ဟင်းနိုင်ပေးရင်ပေါ့လေလုပ်ကြပါဗျာတိုက်တွန်းတဲ့ပူပြီးတော့အထွေထုမြောက်စပတ်နိုင်ကြလဲအကြောင်းမရှိဘူးထင်ပါတယ်ကိုတို့အချင်းချင်းဟင်းနိုင်လို့ရတဲ့အတထုအားလည်းသုံးသပ်ကြနှစ်ဖက်လုံးစစ်ပန်းပြီးတော့နှစ်ဖက်လုံးဘာမှမလုပ်နိုင်တော့ဘူးဆိုတော့မှလာကွာမင်းအားလည်းပြောရမယ်ဆိုတဲ့သဘောမျိုးလောက်လာလိမ့်မယ်လို့ယူဆတဲ့လူတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံအခြေအနေကိုပြောရင်တော့ဒီတိပြပဲလို့တက်လာလိမ့်မယ်ဆိုတာပြောဖို့လည်းသိခဲ့ပါတယ်မျောလင်းခဲ့ပြီးတော့မျောလင်းတဲ့အတိုင်းဖြစ်မလာလို့စိတ်သက်ပြန်ကြခဲ့ရတာလည်းအများကြီးရှိပါတယ်ဆိုတော့လူတွေကပြောကြအောင်ပါပဲဒီခါနောက်ထောင်ကလည်းစိတ်ဖြစ်စရာပဲကောင်းတယ်အားတဲ့စရာတစ်ခါမှမကြအောင်ဘူးအားတဲ့စရာသိပြောချင်ပါတယ်အားတဲ့စရာပြောကြအောင်လည်းပဲအချိန်နဲ့မဟုတ်သေးဘူးလို့ပဲဆိုရမှာဖြစ်ပါတယ်ခင်ဗျာဖက်လို့စဉ်းစားခြင်းနဲ့စိတ်သက်ပေါ်ပေါက်ကြပါစေပြည်သူငဲ့ညာသောအဖြစ်ဖိတ်ရတာအရေးကြီးပါတယ်သူစပြင်းစစ်ကောင်စီဘက်ကပေါ်လေ
ဟုတ်ကဲ့ပါအခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသာ
ဦးကျော်စံသာကိုမမတစင်အောင်ကမေးမြန်းဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးခဲ့မှရှင်အခုဆက်ပြီးတော့ generation z အစီအစဉ်ကိုအလှည့်ပေးကြပါတယ်မြန်မာနိုင်ငံသားမွန်လူမျိုးလူငယ်လေးတယောက်ကကမ္ဘာထိပ်တန်းဤပညာကုမ္ပဏီကြီးဖြစ်တဲ့ Apple ကနေပြီးတော့နှစ်စဉ်ကျင်းပတဲ့ Swift Student Challenge ပြိုင်ပွဲမှာအနိုင်ရရှိခဲ့ပါတယ် Worldwide DeveloperConference WWDC မှာလည်းသူဖိတ်ကြားခံရပါတယ်။မခင်လေးဆက်သွယ်စကားပြောထားပါဗျ
။ Hey, Gen Z တို့ချောက်ပြန်ပြီနော်။ Gen Z တွေဒီတစ်ပတ်တော့ကမ္ဘာထိပ်တန်းဤပညာကုမ္ပဏီကြီးဖြစ်တဲ့ Apple ကနှစ်စဉ်တစ်တိုင်းလုပ်ပေးနေတဲ့ Swift Student Challenge ပြိုင်ပွဲမှာ မြန်မာနိုင်ငံကလူငယ်ကျောင်းသားလေးတယောက်ကအနိုင်ရခဲ့တယ်အဲ့ဒီမွန်မျိုးကျောင်းသားလေးနဲ့ဒီတစ်ပတ်စကားပြောထားတယ
်အားလုံးပဲမင်္ဂလာပါကျွန်တော်ကတော့မေသူခိုင်ပါကျွန်တော်လက်ရှိအမေရိကန်ပြည်တော်စုမီရှိဂန်ပြည်နယ်မှာနေထိုင်ပြီးတော့ Apple Developer Academy မှာတက်ရောက်နေတဲ့ကျောင်းသားတစ်ဦးဖြစ်ပါတယ
်ပြိုင်ဝဲဆိုတာဘယ်လိုပြိုင်ဝဲမျိုးလဲ
အပအကြောင်းသားအတွက်နှစ်ဆင်ကျင်းပတဲ့ပြိုင်ပွဲတစ်ခုပေါ့နော်။ကျောင်းသားဘယ်သူမှဆိုပြန်လို့ရပါတယ်။အဲမှာ Swift ဆိုတဲ့ programming language ကိုတုံးပြီးတော့အာကိုယ့်အနေကို idea စဉ်းစားပြီးတော့ project ရေးပြီးတော့ပြန်ရတာပေါ့နော်။စီကန်ချက်တွေကတော့ဒီ file size က 25MB အများဆုံးဖြစ်ရမယ်။ပြီးတော့ကျွန်တော်တို့ရဲ့ software က offline တုံးလို့ရတဲ့ software ဖြစ်ရမယ်ပေါ့
။ဒီလိုကမ္ဘာ tech တန်ကြီးပညာကုမ္ပဏီကြီးကိုမြောက်ခင်သူက software engineering နဲ့ပတ်သက်ပြီးတော့ဘယ်ချင်းကြီးတွေကသူကစိတ်ဝင်စားနေတာလဲ။
2015မှာတကုံတက်ကနေ10အောင်နဲ့2019မှာ business idea နဲ့ပွဲရပြီးတော့ကျွန်တော် career ကိုဘယ် line လိုက်ကောင်းမလဲကျွန်တော်စဉ်းစားနေရပါတော့။အာဒါပေမဲ့ကျွန်တော်တခုတော့သိရကျွန်တော်ဒီ mobile phone တွေအတွက်ကို software ကျွန်တော်ရေးပေးခြင်းနဲ့ကျွန်တော်ဒီထွင်ထားတဲ့အရာတွေကလူတွေရဲ့နေ့စဉ်ဘဝမှာဝင်ပြီးတော့နေရာယူနေရာမျိုးလူတွေကိုကူညီပေးနေရာမျိုးကျွန်တော်သဘောကျရပါတော့။အဲ့ဒါနဲ့ကျွန်တော်စပြီးတော့ online မှာအကူအကိုလေးလာဖြစ်ခဲ့ရပါတော့။
ကျိုင်းဝင်းမှာသူကဘလို့အကြောင်းအရာနဲ့ကျိုင်းခဲ့လေ
။ကျိုင်းခဲ့တဲ့ project ကတော့မြန်မာ honorable woman လို့ခေါ်တဲ့ဒီမြန်မာအမျိုးသမီးတွေကို computer ရဲ့ augmented reality app ပေါ့နော်။ကျွန်တော်တို့အဲ့မှာပတ်စံကို scan ဖတ်လို့ရှိရင်ပတ်စံရဲ့ပုံကိုနေရာမှာအမျိုးသမီးရဲ့ပုံကြောင်းသွားမှာပေါ့။ဒီ project ကတော့ကျွန်တော်တို့အတိတ်ကအမျိုးသမီးတွေကိုကျွန်တော် compute ခြင်းနဲ့အနာဂတ်က next generation တွေကိုလည်း inspire ဖြစ်စေမှာပေါ့။ကျွန်တော်ရဲ့ app တင်မှာအမျိုးသမီး၁၁ယောက်ရှိရပါတော့။ဟိုမှာမိမိအောင်တို့လူတို့တော်မာတို့လိုမျိုးပုံစံမျိုးဒီလိုမျိုးလေးပေါ့။ဟုတ်။အဲ့မှာကျွန်တော်နှိပ်လိုက်လို့ရှိရင်သူရဲ့ဒီ biography ကိုလေ့လာလို့ရတယ်။လို့ရှိရင် scan ဖတ်လိုက်လို့ရှိရင်ဟိုမှာဘိုးကျောင်းဆိုင်ပတ်စံရှိရဆိုပါဆို။ဆိုတော့ဘိုးကျောင်းဆိုင်ရဲ့မျက်နှာမှာအဲ့မိမိအောင်ရဲ့ပုံစံကိုကြောင်းရနိုင်မှာဟုတ
်။ဒီကမ္ဘာလုံးကဝင်ရောက်ရှင်ပြိုင်ကြတဲ့ပြိုင်ပွဲမှာအနိုင်ရရှိခဲ့တဲ့သူရဲ့ခံစားချက်တွေကိုလည်းအခုလိုပဲဝင်ရထားပြီးတယ်
။ကျွန်တော်အရန်စိတ်လှုပ်ရှားပါပေါ့။ဟုတ်အပသူရဲ့ WWDC ပွဲကိုလာဖို့ကျွန်တော်ဖိတ်လိုက်တယ်ဆိုတော့အဲကျွန်တော်အရင်တော့ဆိုရင်ရန်ကုန်မှာအဲ့ရတဲ့ကနေပြီးဖုန်းလေးနဲ့ကျွန်တော်ကြီးခဲ့ရတယ်ဟိုမှာအဲ့တော့ဆိုရင် Steve Jobs ကသူတို့စကားပြောတယ်ပေါ့နော်သူရဲ့ technology အသစ်တွေပညာရယ်ဟုတ်ဒီနေ့ကျတော့ကျွန်တော်ဒီ CEO Tim Cook ကိုယ်တိုင်စကားပြောတော့ကြီးခွင့်ရတယ်ပြီးတော့ ChatGPT ဒီ OpenAI ရဲ့ CEO Sam Altman ပေါ့နော်သူ့ကိုလည်းတွေ့ခဲ့တယ်ပြီးတော့ Apple ရဲ့ co-founder Steve Wozniak ကိုလည်းကျွန်တော်တွေ့ခဲ့တယ်ပြီးတော့အဲ့မှာဒီတက္ကပါလုံးကဒီဉာဏ်ပညာကပညာရှင်တွေအကုန်လုံးကလာပြီးတော့တက်ရောက်တာဆိုတော့ကျွန်တော် connection တွေလည်းအများကြီးရခဲ့တယ်ပေါ့နော်ပြီးတော့အကောင်းဆုံးတစ်ခုကတော့ကျွန်တော်ယာနဲ့ချီရဲ့ Apple engineer တွေနဲ့ကျွန်တော်စကားပြောခွင့်ရခဲ့တယ်သူကဒီတိုင်းမတက်ရက်နေရပြီးကျွန်တော်တို့စောင့်နေရပေါ့နော်ကျွန်တော်မေးသမျှမေးခွန်းတွေကိုသူကဖြေပေးရကျွန်တော်မသိရရှင်လည်းရှင်းပြပေးရကျွန်တော်ပညာတွေအများကြီးတော့ရခဲ့ပါတယ်ဟုတ်
သူကနောက်ထပ် app နဲ့ဘာတွေဆက်လုပ်သွားမှရှိနေလ
ေ။မြန်မာဒီထွက် foundation နဲ့ application တွေကတော့အများကြီးပဲပေါ့နော်။အထူးသဖြင့် disable people တွေ၊ဉာဏ်လုံးမမြင်တဲ့လူတို့၊နားမကြားတဲ့လူတို့၊ကျွန်တော်ရဲ့ရည်မှန်းချက်ကကြတော့မြန်မာပြည်မှာဒီ disable people ရဲ့အကုန်လုံးကလူတိုင်းနဲ့ဒဏ်လို့ခွင့်ရရလိမ့်ခြင်းနဲ့။ဘာလို့လဲဆိုတော့ US မှာဆိုလို့ရှိရင်သူကဉာဏ်လုံးမမြင်တဲ့လူတွေလည်းအလုပ်အကန့်ခွင့်ရရကြတယ်လေ။သူကအလုပ်တွေလုပ်ကြတယ်။ဟုတ်ဒါ Apple ကလည်း accessibility ကို focus ထားတဲ့ company ဆိုတော့ Apple ဆီကလည်းကျွန်တော်အများကြီး support ရခဲ့တယ်ပေါ့နော်။ဟုတ်။ကျွန်တော် train ခဲ့တဲ့ app တစ်ခုက Just Scanner လို့ခေါ်တဲ့ပတ်စံရဲ့တန်ဖိုးကိုထွက်ပြပေးတဲ့ app ပေါ့။ဟိုမှာအမမျက်မှတ်မြင်တရားကဈေးဝယ်ရဲ့ပတ်စံရှင်းတယ်ဆိုလို့ရှိရင်သူ့အိတ်ထဲမှာပတ်စံဘယ်လောက်ရှိလဲဆိုတော့မသိဘူးလေ။သူ့ပတ်စံရဲ့တန်ဖိုးကမမြင်ဘူးဆိုတော့မမြင်ဘူးဆိုတော့မသိ။ဟုတ်။အဲ့တော့ကျွန်တော်ရဲ့ app လေးကို scan ဖတ်လိုက်တာနဲ့သူ့ပတ်စံရဲ့တန်ဖိုးကအတန်ထွက်ပြတယ်။
ဘူဂျိုးအောင်ဆန်းတစ်ထောင်ချက်။ဘူဂျိုးအောင်ဆန်းတစ်ထောင်ချက်
တော့ဒါဆိုတစ်ထောင်လည်းဆိုတစ်ထောင်နဲ့လို့ရှိရင်သူကဟိုဘက်ကပတ်စံပြန်အန်းလိုက်လို့ရှိရင်လည်းသူက scalable โอเคဟိုကတော့900ပြန်အန်းလိုက်ပြီဆိုပြီးတော့တခါလေးတည်သွားတာပေါ့နောက်တစ်ခုကဉာဏ်ပညာကုမ္ပဏီကြီးတွေကကျွန်တော်တို့မြန်မာဘာသာစကားကိုကောင်းကောင်း support မလုပ်သေးဘူးပေါ့နော်ဥပမာ iPhone ရဲ့ Siri မှာဆိုလို့ရှိရင်မြန်မာလိုပြောလို့မရဘူး Spanish လိုတော့ပြောလို့ရတယ် translation တော့မပါဘူးပေါ့နော်မြန်မာလိုသူက translate မလုပ်ပေးဘူးအဲဒါကြောင့်ကျွန်တော်တို့ user တွေအသုံးပြရလိုရအောင်လို့ Apple technology မှာမြန်မာဘာသာစကားကို support လုပ်ဖို့အတွက်ကျွန်တော်ကြိုးစားနေပါတယ်။အဲ့ဒါကတော့ကျွန်တော်တယောက်တည်းနဲ့တော့မဖြစ်နိုင်ဘူး။ကျွန်တော်ပညာရှင်တွေအများကြီးအကူအညီလိုရပါတော့။အဲ့ဒါကြောင့်အဲ့ပညာရှင်တွေကိုလည်းကျွန်တော်ဒီနေရာနေမဲ့ပါအောင်လို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်
။ Gen Z တို့ရေအခုဆိုလို့ရှိရင် Apple ကလုပ်တဲ့ WWDC တိုင်ဝင်းမှာအနိုင်ရခဲ့တဲ့မွန်လူငယ်လေးတယောက်ရဲ့အကြောင်းကြားခဲ့ကြရတာနော်။ရှစ်တစ်ပတ်တည်းကြာလို့ရှိရင်လည်း Gen Z တို့အတွက် Gen Z ရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်။တတ်တာ
မခင်လေးတင်ဆက်ပေးခဲ့တဲ့ generation C စီစဉ်ပါရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါရစေ။ဂျာမနီမှာကျင်းပနေတဲ့ Euro 2024ဥရောပဖလားမှာတော့ Spain အသင်း final တက်သွားတဲ့အချိန်မှာပဲတချို့အသင်းကြီးတွေနဲ့နာမည်ကြီးကစားသမားတချို့ခြေစွမ်းမပြနိုင်မဲနဲ့ရုန်းကန်ခဲ့ရပါတယ်။ American ပြည်တော်စုမှာကျင်းပနေတဲ့ Copa America ဖလားဘောလုံးပွဲဘက်ကအသင်းတွေနဲ့ပတ်သက်လို့သုံးသပ်ချက်တွေလည်းရှိပါတယ်။ဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာကိုရန်နိုင်စူးစီးတင်ဆက်ပေးထားပါတယ်။
ယူရို2024ဥရောပဖလားဘောလုံးပွဲနဲ့ကိုပါအမေရိကဖလားဘောလုံးပွဲတွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပြီးတော့လာမယ့်တနင်္ဂနွေနေ့ဇူလိုင်လ14ရက်နေ့မှာပိုလူကြမှာဖြစ်ပါတယ်။ယူရိုရောကိုပါအမေရိကဖလားဖိုင်နယ်နှစ်ပွဲစလုံးကိုတရက်ထဲမှာကစားမှာဖြစ်လို့ဒါဟာထူးထူးခြားခြားတိုက်ဆိုင်မှုတစ်ခုလို့လဲဆိုရမှာဖြစ်ပါတယ်။ယူရိုပြိုင်ပွဲတွေဘက်မှာတော့ဒီနေ့မှာအသင်းကြီးတွေကအင်္ဂလန်၊ပြင်သစ်၊စပိန်နဲ့နယ်သာလန်အသင်းတွေစီးဖိုင်နယ်ကိုတက်လာခဲ့ပြီးတော့အင်ရှင်ဂျာမနီEuro 2016 Champion Portugal တို့ကတော့ Quarter Final မှာပြုတ်သွားခဲ့ပြီးတော့ပြီးခဲ့တဲ့ Euro 2020 Europa Champion Italy ကတော့ဒုတိယဆင်ကလေးကရှုံးပြီးတော့ထွက်လာရပြီဖြစ်ပါတယ်။ Quarter Final အထိ48ပွဲကစားပြီးတာမှာ Twin Go 69ကိုရှိခဲ့ပေမဲ့ Europa ကနံပါတ်ကြီးဒိတ်ဒိတ်ကျဲတိုက်ဆင်မှုတွေဖြစ်တဲ့ပြင်သစ်တိုက်ဆင်မှု Mbappe England တိုက်ဆင်မှု Harry Kane ပါဝင်ထိပ်တန်းတိုက်ဆင်မှုတွေဟာထင်သလောက်ခြေစားမပြနိုင်ပဲဖြစ်ခဲ့ပါတယ်။အခုလိုဥရောပကထိတ်တန့်တိုက်စစ်မှုတွေထည့်ထားသလောက်ခြေစွမ်းမပြနိုင်တာဘယ်လိုကြောင့်ပါလဲ။ဒါနဲ့ပတ်သက်ပြီးတော့ Soccer Follow Journal အိတ်တာကျုပ်ကိုကျော်မျိုးဟန်ကတော့
ကျွန်တော်တို့ဂျူရိုကြည့်လိုက်ရင်တိုက်စစ်သမားတွေကပွင့်ပန်းနေကြတယ်။ပြင်သစ်ဆိုရင်တော့အရန်ဂိုးတွေကျွန်တော်တို့မျှော်လင့်နေတယ်။ဒါပေမဲ့ဂိုးတွေကမလောက်ဘူး။အော်အင်္ဂလန်ဆိုလည်းကျွန်တော်တို့ဂိုးတွေမျှော်လင့်နေတယ်ဂိုးတွေမရောက်တော့။ကျွန်တော်တို့ကစပိန်အသင်းရဲ့ Twin Go တွေပုံမှာပဲကျွန်တော်တို့ပျော်ရွှင်နေကြတာ။အဲ့ဒါကကျန်တဲ့အသင်းကြီးတွေရဲ့တိုက်စစ်ပိုင်းတွေကဟိုတော်တော်လေးရုန်းကန်တယ်။ယူရိုကယူရိုမှာရှိတဲ့တိုက်စစ်သမားတွေဟာတကယ်ပြိုင်ပွဲကြီးတကယ်ချန်ပီယံလိလို့ပြည်တွင်းလိလို့မှာတကယ်ကိုပြိုင်ဆိုင်မှုပြင်းထန်တဲ့အတွက်ကြောင့်မလို့ခြေကုန်လက်ပန်းကျနေတာလားလို့ကျွန်တော်တို့တွေးစရာပဲ
။ Quarter Final ပွဲစဉ်တွေအထိနာမည်ကြီးတွေကအင်္ဂလန်တိုက်စစ်မှု Harry Kane ကနှစ်ဂိုးသွင်းထားပေမဲ့ Euro 2004ကစပြီးတော့ကစားခဲ့သမျှနိုင်ငံတကာပြိုင်ပွဲတွေမှာဂိုးသွင်းနိုင်ခဲ့တဲ့ပေါ်တူဂီတိုက်စစ်မှုရိုနယ်ဒိုဆိုရင်ဒီနေ့ယူရိုမှာတကောမှမသွင်းနိုင်ခဲ့တဲ့အပြင်ဆလိုဗေးနီးယားနဲ့ပွဲမှာအချိန်ပိုမှာရတဲ့ပယ်နယ်တီပါမဝင်ခဲ့တာကြောင့်ဒီဒီချိန်မှာတကောမှမသွင်းနိုင်ပဲပြိုင်ပွဲကနေပါထွက်လာရပြီဖြစ်ပါတယ်။တခါလက်ရှိကမ္ဘာအကောင်းဆုံးတိုက်စစ်မှုလို့သတ်မှတ်ခံထားတဲ့ပြင်သစ်တိုက်စစ်မှုအမ်ဘာပေးဆိုရင်လည်းအုပ်စုနောက်ဆုံးပွဲမှာပယ်နယ်တီကနေတကောပဲသွင်းထားနိုင်တာကိုတွေ့ရပါတယ်။ဒီပေါ်မှာကိုကျော်မြတ်ပြောတာကတော့
ယူရို2024မှာတိုင်ဝမ်မစတင်ခင်ရောက်ဆိုရင်ကျွန်တော်အင်္ဂလန်အသင်းတတော်ပို့ပြီးတော့ပြင်သစ်အသင်းကိုချန်ပီယံဖြစ်နိုင်စေမြင်မြင်မားတယ်လို့ထင်ခဲ့တယ်။ဒါကလည်းပြင်သစ်အသင်းရဲ့တိုက်ဆက်မှာအမ်ဘက်ဘီလိုတကယ်ကမ္ဘာအကောင်းဆုံးကစားသမားတဦးရှိနေတဲ့အတွက်ကြောင့်လည်းပါတယ်။ပြင်သစ်အသင်းရဲ့လူစင်းကိုကြည့်မယ်ဆိုရင်ဘယ်နေရာမှာမှအားနည်းချက်မရှိသလောက်ဖြစ်နေတယ်ဆိုပြီးတော့ကျွန်တော်တို့ပြိုင်ပွဲမစတင်မှာတွက်ဆခဲ့ကြတာ။ဒါပေမဲ့တကယ်ပြိုင်ပွဲစတဲ့အချိန်မှာပြင်သစ်အသင်းအားထားရဆုံးတိုက်ဆက်မှုအမ်ဘက်ဘီကခြေစွမ်းမပြနိုင်ဘူး။အဲ့ဒီအတွက်ညီပြဖြစ်သူနဲ့ဒီအမ်ဘက်ဘီကိုယ်တိုင်ကပရမအုံဆုံးပွဲဥတွေဩစတြီးယားနဲ့ပွဲမှာသူနှကောင်းရိုးချိုးတန်ဟာရပြီးတော့မတ်စတာရတဲ့အတွက်ကြောင့်ခြေစွမ်းမပြနိုင်တော့ဘူးလို့အုပ်စုစစ်နေပြီးမှသုံးသပ်ပြောကြတယ်။ဒါပေမဲ့အဲ့တော့ကတကယ်တမ်းအပြေမှန်ဟုတ်ချင်မှဟုတ်မယ်လို့ကျွန်တော်တော့ထင်တယ်။တကယ်တမ်းအပြေမှန်မထဲမှာထက်တွက်စဉ်းစားရမှာကရာသီတိန်ကန်ဒီတလန်းတလန်းလောက်လို့အမ်ဘက်ဘီကသူ PSG မှာလာမယ့်ရာသီမှာကစားတော့ပါဘူးလို့ထုတ်ပြန်ကြေညာလိုက်တာရေနောက်ထပ် Real Madrid ကိုသူရာသီပြီးမှတောင်းရှိသွားတာလေဒီအချက်တွေကလည်းကျွန်တော်ထက်ထွက်စဉ်းစားသင့်တယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ကစားသမားဘဝရဲ့အကြီးအမားဆုံးသောပြောင်းလဲမှုတစ်ခုကိုသူဟာ Euro 2024ပြိုင်ပွဲမှာတိုင်ပြီးမှကြုံတွေ့လိုက်ရတယ်။ဒီပြောင်းလဲမှုကြီးကသူ့ရဲ့ခြေစွမ်းကိုတော်တော်လေးကိုရိုက်ခတ်သွားတယ်လို့ထင်တယ်။အချို့ကလည်းသူဟာစံခိုင်မှုမပြည့်ဝဘူးလို့ပြောကြတယ်အဲ့အဲ့လည်းဖြစ်နိုင်တာလေ။အချက်ပေါင်းစုံပေါ့ဗျာကျွန်တော်တို့စဉ်းစားသင့်တာကတော့ခုနကျွန်တော်ပြောရတဲ့အဓိကချက်ကအကောင်းရိုးကျိုးတာရေသူကစားသမားဘဝကလပ်အသင်းအပြောင်းအရွှေ့ကြီးကြီးမားမားကြီးပြောင်းလဲသွားတာရေနောက်တစ်ခါအကျန့်ခံမှုမပြေဝလာတာရေဒီသုံးချက်ကတော့ထက်သက်စဉ်းစားရမယ့်ချက်တွေလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ဆိုတော့တိုက်တန်းတိုက်စစ်မှုတွေကဘာကြောင့်ဘောလုံးသမားတွေခြေစွမ်းမပြနိုင်ပဲရုန်းကန်နေရတဲ့အချိန်မှာဘယ်သူတွေခြေစွမ်းပြပြီးတော့အကောင်းဆုံးအနေထားမှာရှိနေပါသလဲ
။ဒီလို2024ပြိုင်ပွဲမှာတော့လူငယ်ကစားသမားအများအပြားခြေစွမ်းပြနိုင်တော့တွေ့ရတယ်ဗျ။အ 哎，六年个大老板有啥嘛嘛？就那话，你家有没有保镖就拿了？那就那谁家是本地的？当门个大老板有别的？尼古威廉的家没有呗？怎么样？哎，妈妈，尼古威廉个保镖，就七十万币来的。哎，家没来光了个，我伢子带是七十万币来不是的话，啊，大宝龙老干嘛？来了个啥么？那都够啊！他干啥嘛咯？按三级路了，便利的话，路子里怎么样？大概六月个，我过段呢，都是七十万票呢，都是刚才讲的，都是我对面就讲明白。十八年代嘛，他改过嘛，西北片个啥子嘛，罗德里又听的，罗德里一个，真看我们别忘的，家里个那边哟，十八年代，广东七十万票没有，广东网络片尾段没有，他改过来不就个啥子嘛，这样个啥子了，对呀，都是人家老保罗的，没他那部手耶。像我杨梅的尼古威廉那个，单份老单的，我平常本来没那么听。十八年，他对照过，第你不要自己啊，对上罗德里那第三段了，就那方面的，就那个，表段的詹姆里德马尔穆斯耶啦，托尼克鲁斯个，广东计算比较个啥段话的，怎么样？这托尼克鲁斯嘞，罗德里尼邦了，搞嘛的，怎么样？那么罗德里讲了，哦，他把外表表就那个詹姆里个表讲来呢，不讲了，罗德里个不讲那个啥子嘛了呗，就那个事情。
美国马金巴尼的古巴美国普拉波隆威马拉内美吉布拉多的瓜拉菲内马乌拉圭古本罗迪内小米诺在美国内传来亚比来西加米亚阿根廷纳乌拉圭哥伦比亚内跟尼达鲁西米菲内古带开家玩的今天古巴美国普拉巴卡阿根廷内巴达比罗古加米亚飘上高了
来西加米亚阿根廷纳好像啊，国母比亚呗，看是阿皮维保罗当时办财务，当时的邮币哦都不上的。阿根廷那个，罗德罗马蒂内斯嘞，因为什么？阿根廷那带什么？梅西帮比说，现在带什么？其实嘛比较联系。不过梅西帮人嘛，罗德罗马蒂内斯卡，其实比较难拿的，你这个东西都叫来路面的。那如果乌鲁圭噶，阿根廷那边比较少看来的，是吗？不然这六点都没有过了，票差难看的都讲乌鲁圭噶嘞，啊，这个古巴、美国、中国也都要讲奥丁这边去拿的。那哥伦比亚这两边，不罗马没听没听，因为那哥伦比亚啊，古亚乌呀啊，也没得勇敢一样比哟。刚弄哥伦比亚古，那边对呀，都老有家的。啊，除了哥伦比亚耶，刚弄。安全你目为国，就那会面对呀。啊，像就那话，哦，哥伦比亚过来，他我讲没有去，离古巴美国边界嘛。哎，冬天嘛，比如阿根廷那乌鲁圭、哥伦比亚，他该国家哦，他啥都忙了也帮我。利比亚吧，利比亚人家吧，你身体不好，阿不讲你的，他该边界边。
有人尝试在里头从饭店过了，把那牛肝、白菜、宽带汤、里头就三的，我那边阿个过年嘛，大家嘛吃不了。Copa America Plaza Final Group Florida Pin Miami ga Freda 6000 kwe jo san ne Haro Kunji ma kaza daw ja ma phit par de nya
Ko ya nai pyo pya pe ga de apat sin a kaza kana ko shu za na sin ga ya da phit par de shin di kane nya ye apat sin kana a season ni ga do de law ba be di nya ma thoun lin pe ga de a season ni ko manat pyan cha da pa de manat khin ma le ta hle pyan mi thoun lin pe ma mo saung myo na sin nai ma de ma ja kin ma a season ni a song tat daw ma mo naw song ya tadin chin chauk ko mak khin le ga ta hle pyo pya pe ba me shin
ညအတလန်တိတ်စီးရေးမဟာမိတ်နေတို့အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲဒုတိယမြောက်နေ့အဖြစ်ဒီကနေ့ဇူလိုင်လ10ရက်နေ့မှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာဆက်လက်ကျင်းပနေပါတယ်။အစည်းအဝေးပထမနေ့မှာတော့နေတို့မဟာမိတ်အဖွဲ့ရဲ့အကြီးအမားဆုံးစမ်းသပ်မှုကိုခံနေရချိန်မှာစုပေါင်းအင်အားတွေကနေငင်းချမ်းရေးအတွက်တိစောက်ကြဖို့တမရဂျိုးဘိုင်နန်ကသူ့ရဲ့အဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ယူမဗန်အကြီးအကဲကိုစစ်ကောင်စီကခေါ်ယူစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲစင်ကာပူအစုရှယ်ယာဈေးကွက်မှာရှိတဲ့ယူမဗန်ရဲ့အစုရှယ်ယာတွေဟာဒီကနေ့ဈေးပိတ်ချိန်မှာ 28.4% ရာခိုင်နှုန်းထိကျသွားတယ်လို့ The Straits Times သတင်းစာမှာဖော်ပြထားပါတယ်ယူမဗန်ဘက်ကတော့စီမင်းစည်းကမ်းတွေကိုလိုက်နာပြီးဗန်အကြီးအကဲကလည်းသက်ဆိုင်ရာတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်တန်မြူသားလူမျိုးရေးတက်မတော် TNN အဖွဲ့ကစစ်ကောင်စီရဲ့အခြေစိုက်စခန်းတစ်ခုကိုသိမ်းပိုက်နိုင်ခဲ့ပေမဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြန်လည်ဆုတ်ခွာခဲ့ရကြောင်းနဲ့လာရှုမြို့အစိတ်ပိုင်းတချို့ကို TNN တွေတွေဝင်ရောက်နိုင်ခဲ့ပေမဲ့မြို့ကိုအချိန်တိုအတွင်းသိမ်းပိုက်နိုင်ဖို့ကတော့မလွယ်ဘူးလို့ TNN အဖွဲ့ကဗိုလ်ချုပ်ကြီးတာဖုံးကျော်ရဲ့ပြောဆိုချက်ကိုကိုးကားပြီး AFP သတင်းဌာနမှဖော်ပြထားပါတယ်ရှင်
ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Robert Bass ဖြစ်ပါတယ်ရှင်ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင် VOE ရဲ့သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသည်ရှင်